Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဗီအိုအမေရိကန်တန်ရဲ့2019ခုနှစ်ဧပြီလ30ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505ကနေနားဆင်နိုင်တဲ့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညချမ်းပါခင်ဗျာဒီနေ့ညပိုင်းသတင်းလေးကိုကိုရဲမင်းထွန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ Venezuela နိုင်ငံ Caracas မြို့တော်မှာအာဏာသိမ်းမှုကြိုးစားမှုတစ်ခုလက်ရှိချိန်မှာဖြစ်နေတယ်လို့ Venezuela အစိုးရကပြောပါတယ် American လူမှုဆိုင်ရာဒုထွန်းလုပ်နည်းတွေကြောင်းလဲဖို့သမရဆံကကြိုးစားနေပါတယ် Bangladesh မှာရောက်နေတဲ့ဒုက္ခသည်တွေကိုပြန်ပို့ရေးကိစ္စမြန်မာနိုင်ငံကိုစီးရုံးပြောဆိုပေးဖို့ Bangladesh ကရုရှားကိုတိုက်တွန်းထားပါတယ်ဒီသတင်းလေးနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
အခုညပိုင်းနှာစင်ရမယ်သတင်းလွှာလေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့မူဆယ်မြို့မှာတွေ့ဆုံခဲ့ကြတဲ့အစိုးရရဲ့အမျိုးသားပြန်လည်တင်မြင့်ရေးနဲ့ငင်းချင်ရေးဗဟုဌာနအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့၄ဘွဲတို့တွေ့ဆုံပွဲကရောပါများထူးခြားချက်ရှိပါသည်
အာဒါကတော့တစ်ဖက်ရဲ့စဉ်းစားမှုဒီထုတ်တော့ကြည့်ပြီးမှုတခုတော့အရှိလာတာပေါ့နော်အဲ့ဒီစဉ်းစားပွဲကတော့ဆုံးဖြတ်ချက်ချနိုင်တာတော့မရှိဘူးပါအာဒါမဲ့စနေပွဲမှာတော့ဒီလားဒီလိုရော
မဟာမိတ်အဖွဲ့၄ဘွဲ့ထဲမှာပါဝင်တဲ့ TNL အဖွဲ့ပြောခွင့်ရတအိုက်ကျော်ဖြစ်ပါတယ်ရှင်တခါမြန်မာစစ်တပ်ဖက်ကရုရှားနဲ့တရုတ်တို့စီကလက်နက်တွေဝယ်နေတာကြောင့် EU ဥရောပသမဂ္ဂကလက်နက်ရောင်းချခွင့်တက်တန်းတစ်နှစ်ထပ်တိုးလိုက်တာကိုစစ်တပ်ဖက်ကဘယ်လိုတုံ့ပြန်မှာလဲအာဂရိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်စစ်တမ်းအရာအာဂရိလိုက်စားမှုဟာရော့ကျမသွားဘဲနဲ့ရှိနေအခြေအနေမှာပဲဆက်ရှိနေတယ်ဆိုတဲ့သတင်းနဲ့အတူစာနယ်ဇင်းလွတ်လပ်ခွင့်နေမှာသတင်းသမားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြတ်လွတ်ပေးဖို့ရပ်ဖက်အဖွဲ့တွေကတိုက်တွန်းလိုက်တာကိုလည်းနားဆင်ကြရမှာပါအခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရမင်းထွန်းတို့ပြောပြပါမယ်ရှင
်ဗင်နီဇွဲလားနိုင်ငံကာရာကက်စ်မြို့တော်မှာအာဏာသိမ်းမှုကြိုးစားမှုတစ်ခုအခုဖြစ်နေတယ်လို့ဗင်နီဇွဲလားဆိုရှယ်လစ်အစိုးရကဒီကနေ့ပြောပါတယ်သမရနီကိုလပ်စ်မာဒူရိုအစိုးရကိုဖျောက်ချဖို့သူ့ရဲ့ကြိုးပမ်းမှုမှာပူပေါင်းပါဝင်လာတယ်လို့ဆိုတဲ့တပ်ဖွဲ့ဝင်တွေနဲ့တူဗင်နီဇွဲလားတိုက်ခိုက်ကောင်းဆောင်တဲ့ယာယီတမရဖြစ်ကိုကိုကိုကြီးညာထားတဲ့ဝန်ကွာရိုကလမ်းပေါ်ထွက်လာပြီးတဲ့နောက်အစိုးရဘက်ကအဲ့လိုပြောတာပါအမေရိကန်ကထောက်ခံထားတဲ့ကွာရိုကအခြေခံဥပဒေကိုထောက်ခံသူရဲရဲနဲ့စစ်သားတွေမျိုးချစ်တွေအမျိုးသားတွေဟာကျွန်တော်တို့တောင်းဆိုချက်တော့ကိုလိုက်ပါလာကြပြီလို့ပြောပါတယ်ဒါပေမဲ့ဗင်နီဇွဲလားပြန်ကြားရေးဝန်ကြီးဟော်ဟေးရိုဒရီဂက်ကတော့စစ်စခန်းတစ်ခုအနီးမှာနေရာယူပြီးအာဏာသိမ်းဖို့လုပ်နေတဲ့တစ္စပေါ့စစ်သားအုပ်စုတွေတစုကိုမိမိတို့လက်ရှိမှာရင်ဆိုင်ဖြိုခွဲနေတယ်လို့သူ့ရဲ့ထွတ်ထားမှာရေးပါတယ်လူလူအနေနဲ့အမြင့်မားဆုံးတတိရှိကြဖို့နဲ့အာဏာသိမ်းမှုကြိုးစားမှုကိုနိုင်ငံပြည်ငင်းချင်းရေးကိုထိန်းသိမ်းရေးမှာမိမိတို့ရဲ့ပြောင်မြောက်တဲ့အမျိုးသားဘိုလီဗေးရီယန်တပ်ဖွဲ့တွေနဲ့အတူပူးပေါင်းပါဝင်ကြဖို့လည်းရေးထားပါတယ်စစ်စခန်းတစ်ခုအပြင်ဘက်ကစာနာပြောက်တွေကိုသမရမာဒူရိုကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကမျက်ရည်ပုံနဲ့တိုက်ခတ်ပါတယ်ဒါပေမဲ့လည်းအများအားဖြင့်ဘာမှမရှိတဲ့စစ်စခန်းထဲမှာစစ်သားတွေနဲ့ဂွေရုကိုထောက်ခံသူတွေအေးအေးဆေးဆေးသွားလာနေတာကိုရုပ်သံသတင်းတွေမှာတွေ့ရပါတယ
် IS အစွန်းရောက်အကြမ်းဖက်အဖွဲ့ရဲ့ခေါင်းဆောင်လို့ဆိုသူကသူ့ရဲ့နောက်လိုက်တွေကိုအမှားစကားပြောနေကြကိုရိုက်ယူထားတဲ့ဗီဒီယိုအသစ်တစ်ခုထွက်လာပါတယ် Iran နဲ့ Syria မှာ IS အဖွဲ့ကသူတို့ဘာသာကြီးညာထားတဲ့ Caliphate Islamic နိုင်ငံတော်ကြာဆုံးသွားရတဲ့ပေါ်တုတ်ပြန်လက်စားချေကြဖို့အဲ့ဒီဗီဒီယိုထဲမှာ IS အဖွဲ့ခေါင်းဆောင်ဆိုသူကတိုက်တွန်းထားပါတယ်IS အဖွဲ့ရဲ့သတင်းထုတ်ပြန်ရေးဌာန Alpha Gang ကအင်တာနက်ပေါ်မှာတင်လိုက်တဲ့17 မိနစ်ကြာကြာဗီဒီယိုထဲမှာ IS အဖွဲ့ရဲ့ခေါင်းဆောင်လို့တည်ထားတဲ့ Abu Bakr El Baghdadi လို့ဆိုသူကစကားပြောနေတာပါဗီဒီယိုထဲမှာသူကမျက်နှာတွေကိုမှုံဝါးထားတယ်ဒါမှမဟုတ်မျက်နှာဖုံးဆွတ်ထားတယ်တခြား IS အဖွဲ့ဝင်တွေနဲ့စကားပြောနေတာကိုတွေ့ရပါတယ်သူတို့ပြောတာတွေထဲမှာ Syria နိုင်ငံ Baghouz မြို့က IS နဲ့မြေဆုံရှုံသွားတဲ့အကြောင်းပြောထားတယ်လို့သူ့နိုင်ငံမှာလူ250ကျော်သေဆုံးခဲ့ရတဲ့ Easter တနင်္ဂနွေနေ့ဆူတောင်းပွဲအကြမ်းဖက်တိုက်ခိုက်မှုကိုလည်းချီးကျူးထားပါတယ်။ဗီဒီယိုထဲမှာပါတဲ့လူဟာတကယ် IS ကောင်းဆောင်ဟုတ်မဟုတ်ဆိုတာကိုချက်ချင်းအတည်မပြုနိုင်သေးဘူးလို့ American အစိုးရတာဝန်ရှိသူတွေကပြောပါတယ်။တကယ်လို့အဲ့ဒီသူဟာ Baghdadi ဖြစ်တယ်လို့အတည်ပြုနိုင်မယ်ဆိုရင်တော့ငါးနှစ်ကြာပြောက်ွယ်နေရကနေပထမဆုံးအကြိမ်သူပြန်ပေါ်လာတာဖြစ်ပါလိမ့်မယ်။
ဂျပန်နိုင်ငံအီဂရိတ်ဘီဂျင်အာကီဟီတိုဟာဒီကနေ့မှာဘီဂျင်အဖြစ်ကအနားယူနန်းစွန့်သွားပါပြီ။နန်းစွန့်ပွဲမှာသူကသူ့ရဲ့အနှစ်30နန်းတဲ့တခြားသူ့ကိုထောက်ခံအားပေးကြတဲ့ဂျပန်ပြည်သူတွေကိုကျေးဇူးတင်ရှိကြောင်းနဲ့ပြည်သူတွေအပေါ်ယုံကြည်မှုအပြည့်နဲ့တစ္ဆာရှိရှိတာဝန်ထမ်းဆောင်နိုင်လို့သူကံကောင်းပါကြောင်းပြောပါရတယ်။လူကြံများသူဂျပန်ပြည်အာကီဟီတိုဟာသူ့ရဲ့ကျန်းမာရေးအခြေအနေကိုအကြောင်းပြပြီးနန်းစွန့်တော့မယ်ကြောင်း2016ခုနှစ်မှာကြေညာထားတာပါ။ဘီဂျင်အာကီဟီတိုနန်းစွန့်တဲ့ဒီကနေ့ညတကောင်းရံအချိန်မှာတော့အင်းရှင်မင်းသားနာရီတိုကဂျပန်နိုင်ငံရဲ့အီဂရိတ်ဘီဂျင်အသစ်ဖြစ်လာမှာပါ။ဂျပန်နိုင်ငံအီဂရိတ်ရဲ့အခန့်ကဏ္ဍဟာအခုချိန်ကာလမှာတော့နိုင်ငံအုပ်ချုပ်အစင်းနဲ့ဖြစ်ပြီးနိုင်ငံရေးအာဏာရယူထားတာမျိုးမရှိပါဘူး
America visa ni ma kolon ngwe shao tha dan ne sai ne lou thong lou ni de ko apyang le lou phu tamara Donald Trump ga chou sa ni ba de ai de ma kolon ngwe shao la ri tin ne ka akha chin ngwe pe saung ya ma tamat che le pa wa ma de America Mexico ne set ko phyat bi win la ko chou sa tu a ye twa to la ni da ko yap phit phu tamara Trump ga chou sa ni ya ba lou thong lou ni bai tamat che de tin ya phu tamara Trump ga shi ni chou ne a mi mi lou jo yi thana a ji ga lo si tin la ni ga pe phu re sa de ma hnyun cha tha ba de ai de ma kolon ngwe shao la tu chin si ko kai twa song phyat de a ka ကုန်ကြစည်ရေးထက်မပိုတဲ့ငွေပမာဏကိုရှောက်လာခြင်းအဖြစ်သတ်မှတ်ဖို့ကိစ္စလည်းပါဝင်ပါတယ်။ခလုံးငွေရှောက်ထားတင်ထားတဲ့အချိန်တွင်အလုပ်လုပ်ပိုင်ခွင့်ရှောက်ထားတဲ့အခါမှာလည်းရွှေပြောင်းဝင်လာသူတွေကအခကျင်းငွေပေးဆောင်မှုတမရထရမ်ကဖြစ်စေခြင်းလို့ခလုံးငွေရှောက်လာကိုညှင်းပယ်တာနဲ့တရားဝင်အလုပ်လုပ်ကင်ခွင့်ပေးထားတာကိုလည်းရပ်ဆိုင်စေခြင်းပါတယ်။နိုင်ငံတွင်းကိုတရားမဝင်ရောက်လာ ်သမ္မတ Trump ရဲ့စာထဲမှာညွှန်ကြားထားပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းဒိုမီတာ25 kHz 11965ဒိုင်းဒိုမီတာ32 kHz 939များဒိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာဒိုင်းမီတာ190 kHz 1595နဲ့ပြောင်းထုတ်လည်ပေးပါရစေ
။ဒီရီကနေအင်္ဂါညဘက်တရုံတွေကိုဒါရိုက်ဆက်လက်ကြိုပြနေပါတယ်။ဒီငွေရေးနိုင်ငံမှာထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်လည်ပို့ဆောင်ရေးမြန်မာနိုင်ငံကိုစီရင်ပြောဆိုပြီးဖို့ဘင်္ဂလားဒေ့ရှ်ကရုရှားကိုတိုက်တွန်းထားပါတယ်။ရုရှားနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဒေါက်တာ AK Abdul Momen ဟာမော်စကိုမြို့တော်မှာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂီလာဗရော့ဖ်နဲ့တွေ့ဆုံပြီးတဲ့နောက်အဲ့လိုပြောလိုက်တာပါ။ရိုဟင်ဂျာရေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဖြစ်ရှင်းရမှာဖြစ်တယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးလာဗရော့ဖ်ကပြောပါတယ်။နိုင်ငံတကာကတုံ့ဆွဲတဲ့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုမြန်မာဆွေရကလက်မခံပါဘူး။ဒါပေမဲ့ဒုက္ခသည်တွေပြန်လည်ပို့ဆောင်ရေးကိုဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂတို့နဲ့လက်တွဲလုပ်ဆောင်ရဲလို့မြန်မာတာဝန်ရှိသူတွေကပြောထားပါတယ်။ဒီတော့ဒီမှာပဲမော်ဒန်နိုင်ငံမှာပရိဒါအဖွဲ့ဖြစ်မှတ်ပုံတင်ထားတဲ့ Exchange Foundation ကဒီကနေ့ထုတ်ပြန်တဲ့2019ခုနှစ်ရိုဟင်ဂျာဒုက္ခသည်စစ်တမ်းထဲမှာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရောက်ပြီးသားဒုက္ခသည်အကြောင်းသားတွေရဲ့ပညာရေးလိုအပ်ချက်ပြည့်မီမှုမရှိဘူးလို့ဒုက္ခသည်အားလုံးကပြောတဲ့အကြောင်းဖော်ပြထားပါတယ်။ဒါ့အပြင်ဒုက္ခသည်69ရာခိုင်နှုန်းကကျန်းမာရေးစောင့်ရှောက်မှုရတယ်လို့ပြောပေမဲ့10ဦးမှာ2ဦးကပဲသူတို့ရတဲ့ကျန်းမာရေးစောင့်ရှောက်မှုအရေးအသွေးပေါ်ကျဉ်းနှမှုရှိတယ်လို့ပြောကြပါတယ်။ဒုက္ခသည်86ရာခိုင်နှုန်းကစိတ်ကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတယ်လို့ပြောကြပါတယ်။ဘာဆန်ချာကျွန်းကိုဒုက္ခသည်တွေကိုပြောင်းရွှေ့မဲ့ဘင်္ဂလားဒေ့ရှ်ရဲ့အစီအစဉ်ပေါ်မှာတော့ဒုက္ခသည်68ရာခိုင်နှုန်းကလုံးဝငြင်းဆန်ကြတယ်လို့စစ်တမ်းမှတွေ့ရတဲ့အကြောင်း Exchange Foundation ရဲ့အစီအစဉ်ကစားမှာဖော်ပြထားပါတယ
်။တရုတ်နိုင်ငံရှေ့ပိုင်းမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့မြောက်ကိုရီးယားကနေထွက်ပြေးလာသူ9ဦးကိုပြန်မပို့ဖို့တက်ကြွလှုပ်ရှားသူတွေကတရုတ်နိုင်ငံကိုတိုက်တွန်းနေပါတယ်။အသက်9နှစ်အရွယ်မိန်းကလေးတဦးပါဝင်တဲ့အဲ့ဒီမြောက်ကိုရီးယားနိုင်ငံသားတွေဟာပြီးခဲ့တဲ့လမှာမြောက်ကိုရီးယားကနေထွက်ပြေးလာတာကိုတရုတ်အာဏာပိုင်တွေကတရုတ်အရှိမြောက်ပိုင်းကလျောင်နင်းပြည်နယ်မှာဖမ်းလိုက်တာလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။မြောက်ကိုရီးယားကနေထွက်ပြေးလာသူတွေကိုတရုတ်နိုင်ငံကပြန်ပို့လို့ရှိပြီးအဲ့ဒီလူတွေဟာအတင်းအဓမ္မအလုပ်ခိုင်းစေခံရတာ၊အချင်းချခံရတာ၊နှိပ်စက်ညှဉ်းပန်းခံရတာ၊ဒါမှမဟုတ်အဆုံးစီခံရတာစတဲ့ပြစ်ဒဏ်တွေချမှတ်ခံရလို့ရှိပါတယ်။မြောက်ကိုရီးယားကနေအရင်ကထွက်ပြေးလက်မြောက်လာဖူးသူတွေအပါအဝင်တက်ကြွလှုပ်ရှားသူ2000လောက်ဟာတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကတရုတ်တန်ရုံရှိမှာဒီကနေ့ဆန္ဒပြပြီးအဲ့ဒီလူတွေကိုပြန်လုပေးဖို့တရုတ်နိုင်ငံကိုတောင်းဆိုနေကြပါတယ
်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေမှာတိတာထင်ရှားတဲ့ထူးထပ်မှုရဖို့မျှော်လင့်နေကြောင်းအမေရိကန်ဗဟိုဝန်ကြီးစတီဖန်မနူးချင်းကပြောပါတယ်။ကမ္ဘာမှာစီးပွားရေးအရာအင်အားအကြီးဆုံးနိုင်ငံတစ်ခုအကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတာကိုဖြေရှင်းရေးစူးစမ်းနေကြချိန်မှာပဲမစ္စတာမနူးချင်းကအခုလိုပြောလိုက်တာပါ။ပေကျင်းမြို့တော်မှာဒီသတင်းပတ်အတွင်းလုံးမဲ့ကုန်သွယ်ရေးဆိုင်ရာနှစ်ဖက်ဆွေးနွေးပွဲတွေကိုဗဟိုဝန်ကြီးမနူးချင်းနဲ့ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လီဒီဇာတို့ဦးဆောင်တက်ရောက်မှာဖြစ်ပါတယ်။နောက်တစ်ပတ်ကြာရင်တော့ဆွေးနွေးပွဲနောက်တစ်ကြော်အတွက်တရုတ်တာဝန်ရှိသူတွေဝါရှင်တန်ကိုလာကြမှာပါ။2018ခုနှစ်ကတည်းကစတင်နေတဲ့ကုန်သွယ်ရေးစစ်ပွဲကိုဖြေရှင်းရေးအမေရိကန်နဲ့တရုတ်တာဝန်ရှိသူတွေကြားဆွေးနွေးပွဲအတော်များများလုပ်ထားပြီးပါပြီ။တရုတ်တင်ပို့ကုန်အမေရိကန်ဒေါ်လာ250ဘီလီယံပေါ်သမ္မတဒေါ်နယ်ထရမ့်ကအခွန်အများအပြားချလိုက်ပြီးချိန်ကတည်းကကုန်သွယ်ရေးစစ်ပွဲဖြစ်နေတာပါ။တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလုတ်ကင်ပုံတွေပြောင်းလဲလာအောင်သမ္မတထရမ့်ကစူးစမ်းနေတာဖြစ်ပါတယ်။ဒီဥပကလည်းလက်တော့ပြန်တဲ့အနေနဲ့အမေရိကန်တင်ပို့ကုန်ဒေါ်လာ130ဘီလီယံပေါ်အခွန်တွေတိုးမြင့်ချမှတ်ထားပါတယ်။
ယူစနိုင်ငံ Christchurch မြို့ကလူမနေတဲ့နေရာတစ်ခုမှာ KME ကြောက်တွေနဲ့ဖောက်ခွဲရေးပစ္စည်းလိုတန်တရားရှိတဲ့အထုပ်တလုံးကိုတွေ့ပြီးတဲ့နောက်မှာအဲ့ဒါနဲ့ဆက်စပ်ပြီးအသက်33နှစ်အရွယ်မျိုးသားတူကို New Zealand ရဲတပ်ဖွဲ့ကဒီကနေ့ဖမ်းလိုက်ပါတယ်။ပြည်ရမလာကပဲ Christchurch မြို့ကဘလီနှစ်ခုမှာတနတ်သမားတူကဝင်ပစ်လို့လူအယောက်90တေဆုံးခဲ့ပြီးပါပြီ။ဘုံချင်းလေးရဲတပ်ဖွဲ့ကအဲ့ဒီအထုပ်ကိုဘေးအန္တရာယ်မရှိဘဲရှင်းလိုက်နိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ ဒီကနေ့ဖြစ်ရတဲ့မလာကတိုက်ခတ်မှုအကြားဆက်ဆက်တယ်လို့ယူဆသလားဆိုတာကိုတော့ရဲတပ်ဖွဲ့ကမပြောသေးပါဘူး
။ယူကရိန်းနိုင်ငံမှာအီဘီလာ20ရက်နေ့ကကျင်းပတဲ့ဒုတိယအကြော့သမ္မတရွေးကောက်ပွဲရလဒ်ကိုဗဟိုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ပြီးဗိုလိုဒီမီယာဇီလန်စကီအနိုင်ကိုအနိုင်ရသူအဖြစ်ကြေညာလိုက်ပါတယ်။ဇီလန်စကီကမဲရေအတွက်73တန်းခွဲကျော်နဲ့မဲပြည်သူစုစုပေါင်းရဲ့83ရာခိုင်နှုန်းကျော်ရပြီးလက်ရှိသမ္မတပီထရိုပိုရိုရှန်ကိုက25ရာခိုင်နှုန်းမပြည့်ပဲမဲရေအတွက်4တန်းခွဲကျော်ရတယ်လို့ကော်မရှင်ဥက္ကဋ္ဌတက်တီယာနာဆလီပါချုကဒီကနေ့ကြေညာတာပါဒုတိယကြော်ရွေးကောက်ပွဲပြီးပြီးချင်းရလတ်အတီမပြည့်ရသေးခင်ထွက်လာတဲ့မဲရေအတွက်နဲ့အခုတရားဝင်ထွက်လာတဲ့ရလတ်တွေကကန့်ညီပါတယ်အသက်42နှစ်အရွယ်ဟာတာတျုတ်ဆောင်ဇီလန်စကီဟာနိုင်ငံရေးအတွေ့အကြုံရှိသူမဟုတ်ပဲလက်ရှိသမ္မတအသက်53နှစ်အရွယ်ပိုရိုရှန်ကိုကတော့သမ္မတ5နှစ်သက်တမ်းကုန်ဆုံးလူနေဖြစ်နေသူပါမဲပေးသူရေအတွက်61.3%ရာခိုင်နှုန်းရှိပြီးရုပ်ောက်ပွဲရလက်အပေါ်တန်မြတ်ဖြစ်စေနိုင်တဲ့ကြီးမားတဲ့စောရကတဲ့တန်ကြတာမျိုးတွေမရှိခဲ့ဘူးလို့ကော်မရှင်ဥက္ကဋ္ဌမစ်ဆလီပါချူကပြောပါတယ်။ဇီလန်စကီဟာဇွန်လအစောပိုင်းမှာသမရအဖြစ်ကျန်းသက်စာချိန်ဆိုမယ်လို့ခန့်မှန်းထားကြပါတယ်။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ကဂျူးဖျားကြောင်တစ်ခုကိုစနေနေ့ကတရနယ်ဝင်ပစ်ခဲ့မှုအတွက်ဖမ်းဆီးခံထားရသူကိုဒီကနေ့တရားရုံးထုတ်ဖို့ရှိပါတယ်။အသက်19နှစ်အရွယ်ဂျွန်အာနက်စ်ကိုယူသက်ဖို့ကြိုတင်ကြံစီလှုပ်ဆောင်မှုဆိုင်ရာအမှုတော်မှုနဲ့ဆွဲချက်တင်ထားပါတယ်။social media မှာချင်းချောက်ပြောဆိုချက်တခုတင်ထားတယ်လို့တင်ပြတာကိုအဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့9မိနစ်အလိုမှာရခဲ့တယ်လို့တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်။ဒါပေမဲ့လည်းတိုက်ခိုက်မှုမဖြစ်အောင်တားဆီးဖို့အချိန်အလုံးလောက်မရှိခဲ့တယ်လို့အသေးစိတ်အချက်လက်တွေလည်းမရခဲ့ဘူးလို့ပြောပါတယ်။အဲ့ဒီတိုက်ခိုက်မှုတွင်လူတစ်ယောက်သေဆုံးပြီး3ယောက်ဒဏ်ရာရသွားပါတယ်။ Kenneth Cyclone မုန်တိုင်းတန်တင်ထားတဲ့မိုဇမ်ဘစ်နိုင်ငံမှာမိုးပြင်းထန်ရွာလေးဇက်ဖြစ်တာကြောင့်အခုညီတွေပေးပို့ဖို့အခက်အခဲတွေ့နေပါတယ်။မုန်တိုင်းကြောင့်သေဆုံးသူအခြေအတွေ့ဟာလည်း38ယောက်တိရှိနေပါပြီ။ဒီကရတတာဘီနေကကနေဒါဆိုက်ကလုန်းမုန်တိုင်းဝင်တိုက်တာဖြစ်ပြီးဒါဟာပြင်းထန်တဲ့မုန်တိုင်းတိုက်ခတ်မှုကိုမိုဇမ်ဘစ်နိုင်ငံအနေနဲ့သတင်း၆ပတ်အတွင်းဒုတိယကြိမ်ကြုံရတာပါမိုးကြောင့်ရေကြီးမြေပြိုတာတွေဖြစ်နေတယ်လို့အရေးပေါ်အကူအညီတွေပေးပို့ဖို့အကူအညီပေးအဖွဲ့တွေအသုံးပြုနေတဲ့လမ်းတွေလည်းတက်တောက်နေပါတယ်ခင်ဗျာ
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရမင်းထွန်းတို့ပြောပြပေးခဲ့ကြတာပါရှင်။အခုသတင်းဆောင်ပါးတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးမူဆယ်မြို့မှာကျင်းပခဲ့တဲ့အစိုးရငြိမ်းချမ်းရေးအဖွဲ့နဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်၄ဘွဲ့တို့တွေ့ဆုံဆွေးနွေးပွဲအကြောင်းကိုပြောပြမှာပါ။အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တို့ဒီနေ့မူဆယ်မြို့မှာတွေ့ဆုံဆွေးနွေးရမှာတိကျတဲ့သဘောတူညီချက်မရခဲ့ပေမဲ့အပြစ်ရဆယ်ရေးအတွက်မေလအတွင်းမှာထပ်မံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တို့ဟာမူဆယ်မြို့နေဆက်ကုံတွေကြီးများအသင်းရုံးမှာဒီကနေ့မနက်9နာရီကနေနေခင်း12နာရီထိ3နာရီကြာဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာ KIO ရဲ့အပြစ်ခတ်ရစေးရေးဆိုင်ရာအဆိုပြုချက်ကိုအဓိကဆွေးနွေးပြီးကြံဖွဲ့ရဲ့အဆိုပြုချက်တွေကိုလာမယ့်မေလအတွင်းမှာပြန်လည်တွေ့ဆုံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြောင်းဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကပြောပါတယ
်ကျွန်တော်တို့2019ဖေဖော်ဝါရီအစိုးရရဲ့ proposal ကိုကုမင်းမပေးခဲ့တယ်အဲကုမင်းမပေးခဲ့တော့အခု29ရက်နေ့မှာတော့ KIO ဘက်ကပြန်ပို့လာလိုက်ရှိတယ်အဲ့ဒီပေါ်မှာအခြေခံပြီးတော့ကျွန်တော်ဆွေးနွေးတယ်။ဇန်နဲ့၃ဘွဲ့ရတော့ဒီနေ့ခန့်မှန်းတယ်မှာသူတို့ရဲ့အစုပြည့်စုံပြန်ပေးတယ်။အဓိကတော့သူတို့စုပြည့်စုံယူသွားမှာဗျ။အဲကျွန်တော်တို့ကတော့ခင်ဟိုရဲ့အကောင့်တာပရိုပိုဇယ်မှာတော့ဒီချက်ဒီချက်ဒီချက်တွေကိုတော့ထည့်သွင်းပြီးပုံမြတ်တဲ့ခန့်နဲ့ပေါ့နော်။သူတို့လည်းပြန်တိုင်နေပြီ။အဲသူတို့လည်းပြန်ပို့ပြီးမယ်လို့ပြောလဲနေ။ဒါတွေပြီးရင်မေလတစ်ပြည့်ပတ်လောက်မှာတော့ကျွန်တော်တို့လက်ထပ်ပြန်ပြီးတွေ့ဆုံဆွေးနွေးနေလို့တော့ပြောနေတာတော့
ဒီကနေ့ဆွေးနွေးပွဲမှာအစိုးရဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့လိုလားပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတော့ bilateral call နှစ်ဖက်အပြစ်ရသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့လိုလားခဲ့ကြပါတယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ရင်းတော့ဒီဆွေးနွေးပွဲမှာတော့ဒီအစိုးရဘက်ကပြောတာတော့ DOC ပေါ့နော်။အဲကျွန်တော်လေးဖက်မှာပြောတာကတော့ဒီ bilateral ပေါ့။ဒါပေမဲ့ဒီနေ့မှာတော့ဒီဘက်လည်းဒီ bilateral ကိုဆွေးနွေးလာတယ်။အဲကျွန်တော်ဘက်မှာလည်းဒီ bilateral ကိုဆွေးနွေးလာတယ်။အဲဒါကတော့နှစ်ဖက်ရဲ့ဆွေးနွေးမှုတူညီမှုတခုတော့ရှိလာတာပေါ့နော်။
မ Musa Sinu Buema, Soya Kusle Puego, Ninjay Komshin, Du Ogata, Utenzo, Green Mu, Ukinzo, Uruga, Usong Teobi, Nyobaim Hame, Libuema, KIO, KIA, Kachin, MNTJB, MNTEE, Goga, BSLF, DNLE, The Ampalong, ULEEE, Jakan Kusle Puerri Guru, Desaya Puerziri, Tibangozonga, Usong B, Teo Kebari. ซูนีเวจิมบาเจฮะจัมรอกาจีญาทาเดกะเชนแนแชมป์ปีเนกะสิตไตทานาจุเนมิงาคูมาอะปิกะยะเซยีจีญาทาเดนอกซงเนเยเลผิดบาเดจัมรอกาอะปิยะกาลาโกเยทัมมันตูมะตูโกรอจัมรอดะเรมันเปลี่ยนจายีกอมตีเยอะตวินมูบุมูจุซอมินทุงกะเนปิรอมาอะคูโลเปียวซูทาบาเดดะนีซูนีเวยะละโกจีอะยินตะเรนะชิมะจัมรอกายีละดาอะปิกะยะไซฮาราจา
ဟိုကျွန်တော်ထုတ်ပြန်ထားတဲ့အတိုင်းဒီဗီလာ30ရဲ့နေမှာဒီနေ့မှာကျွန်တော်ပြေးပါတတိယဆုံးဖြတ်ချက်ကတော့ကျွန်တော်တို့ကဒီမှာဆွေးနွေးနေတဲ့ဟိုတက်လာကိုကျွန်တော်တို့ကြည့်ကျမ်းရောကညီချင်းဆွေးနွေးဖို့လေးလတာအပြည့်ရထားတဲ့ကာလအတွင်းမှာတော့ရခိုင်ပြည်နယ်မှာအေအေနဲ့တိုက်ပွဲတွေပြင်းထန်ခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းကချင်တအန်းပလောင်စတဲ့လက်နက်ကိုင်အဖွဲ့တွေန
က်သက်တမ်းတစ်နှစ်ထပ်တိုးသွားတဲ့အကြောင်းပြောပြမှာပါ။မြန်မာစစ်တပ်ဟာရုရှားနဲ့တရုတ်တို့စီကလက်နက်တွေဝယ်ယူသုံးစွဲနေတာကြောင့် EU ဥရောပသမဂ္ဂကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့လက်နက်ရောင်းချခွင့်နောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးလိုက်တာကမြန်မာစစ်တပ်ကိုထိခိုက်စေမှာမဟုတ်ဘူးလို့မြန်မာစစ်ဖက်ပြောခွင့်ရကပြောလိုက်ပါတယ်။မြန်မာစစ်ရေးလေလာသူတွေကတော့လက်နက်တင်ပို့ရောင်းချမှုပိတ်ပင်ရာကနေပြည်သူလူထုရဲ့နေစဉ်လက်ပတ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်စေမဲ့နောက်ဆက်တွဲစီးပွားရေးပိတ်ဆို့အရေးယူမှုတွေချမလာနိုင်အောင်EU နဲ့ညှိနှိုင်းဆောင်ရွက်တယ်လို့ပြောကြပါတယ်အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်မြန်မာစစ်တပ်နဲ့နယ်ကြားဆောင်ရဲတပ်ဖွဲ့တို့ကအုံပြနိုင်ချေရှိတဲ့စစ်ဖက်နဲ့အရဖက်သုံးပစ္စည်းတွေရောင်းချမှုပိတ်ပင်တားမြစ်ချက်ကို EU ဥရောပသမဂ္ဂကဧပြီလ29ရက်တနင်္လာနေ့မှာနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်တာပါဒါပေမဲ့စစ်လက်နက်ပစ္စည်းတင်ပို့ရောင်းချခွင့် EU ရဲ့ပိတ်ပင်တားမြစ်ချက်ဟာမြန်မာစစ်တပ်ကိုဓာတ်ရိုက်ထိခိုက်မှုမရှိဘူးလို့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကတာဝန်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီကနေ့တုံ့ပြန်ပြောဆိုလိုက်ပါတယ
်ဒီလက်နက်ဆန်ရှင်နဲ့ပတ်သက်ကြကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လက်နက်စနစ်အများစုကတော့ကျွန်တော်တို့ EU ကနေလာတဲ့ဟာတွေမဟုတ်ပါဘူးကျွန်တော်တို့ကဒီရုရှားတရုတ်ကနေလာတဲ့အတွက်ကြောင့်မြန်မာနိုင်ငံအပေါ်မှာတော့သိပ်ပြီးအကျိုးသက်ရောက်မှုတော့မရှိနိုင်ဘူးသို့တော့ကျွန်တော်တို့ကဟိုကျွန်တော်တို့အနေနဲ့တပ်မတော်အနေနဲ့ Standard Army ကြီးဆောက်တဲ့အခါမှာတော့အားလုံးစီကဤပညာအတတ်ပညာတော့ကျွန်တော်တို့လူ့ချင်ပါပါ
မြန်မာနိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်စိုးကလည်းလက်ရှိအနေအထားအရစစ်တပ်အပေါ်အခုလိုပိတ်ဆို့အရေးယူတာကအကျိုးမရှိလာဘူးလို့သုံးသပ်ပါတယ်
။ဟုတ်ကဲ့တပ်ပေါ်ပိတ်ဆို့ရင်တော့သိကျိုးသေးအောင်မှုမရှိပါဘူး။ကုနာတပ်ကသူပြောသလိုပဲသူကတရုတ်နဲ့ရုရှားဆက်လက်နေပဲမိကိုယ်တော်ကလည်းကြားသွားပြီ။ကိုသိခါရထိခိုက်မှုရှိပါလား။ဒါမဲ့ကျွန်တော်တို့တိုင်းပြည်ကအုပ်ချုပ်တဲ့လူတွေကတော့ကောင်းမှလာတော့ဆင်းလာလို့ဖြစ်နေပါလေ။အဲ့ဒါတော့ကိုသိခါရထိခိုက်မှုမရှိတာလို့ထိခိုက်မှုရှိပါလား
။ဒါပေမဲ့ဆက်လက်နဲ့တင်ပို့ရောင်းချမှုပိတ်ပင်ရာကနေအထည်ချုပ်လုပ်ငန်းလို့နေတတူကစီးပွားရေးလုပ်ငန်းတွေကိုထိခိုက်စေမဲ့ပိတ်ဆို့မှုမျိုး EU ဘက်ကချမှတ်လာမယ်ဆိုရင်တော့တိုင်းပြည်အတွက်ထိခိုက်နှိမ့်နာမှုပိုကြီးမယ်လို့ဥမ္မာမောင်စိုးကဆိုပါတယ
် EU ကနေပြီးတော့ဘဝပြည်အထည်ချုပ်စေဝန်နဲ့ပတ်သက်ပြီးတော့အထူးခွင့်ပေးထားတာရုပ်သိမ်းမယ်ဆိုရင်တော့ဘဝပြည်အတွက်တော့အဓိကထူးမြတ်ချက်ဖြစ်သွားလိမ့်မယ်အဲဒါဆိုတော့တိုင်းပြည်ရောလူ့သမားတွေရောစီးပွားရေးလုပ်ငန်းကိုတော်တော်ထိနာတဲ့ထူးမြတ်ချက်ဖြစ်သွားပါလိမ့်မယ်အ
ဲလိုတိုင်းပြည်အကျိုးစီးပွားကိုထိခိုက်စေမဲ့ပိတ်ဆို့မှုထပ်ဆင့်ချမလာအောင်လက်ရှိအာဏာရအန္တရာယ်အစိုးရအပါအဝင်တာဝန်ရှိသူတွေအနေနဲ့ EU နဲ့လိုအပ်တဲ့ညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်တင်တယ်လို့လည်းဥမ္မာမောင်စိုးကပြောပါတယ်အဲ
ဒါလို့ပြောတော့ကျွန်တော်တို့အန္တရာယ်အစိုးရအနေနဲ့လည်းပဲဒီရခိုင်ပြည်သားနဲ့ပတ်သက်လို့ဒီဒီဒီနာရတဲ့ဒေသတွေဆိုင်စီးတဲ့ပြည်သားနဲ့ပဲဖြစ်ဖြစ်အဲညှိနှိုင်းချေချောင်းမှုလုပ်တင်သလိုတပ်မတော်အနေနဲ့လည်းစုံတော်ဖွဲ့ပါတယ်သူဒီရခိုင်မှာရာဇဝမှုပြုလုပ်နေသူဒီလိုတိုင်တန်းမှုဆိုကော်မတီတရားခွဲတယ်ကျွန်တော်တို့သတိထားမိပါတယ်။ဒါလည်းပြည်ရင်းမြင်သာမှုရှိပြီးတော့နိုင်ငံကအတိမတ်ပြုအောင်လုပ်ဖို့လိုပါတယ်။အဲ့တော့အဲ့ဟာကိုဒီလိုပဲနိုင်ငံကအတိမတ်ပြုရဲ့အဆင့်ရောက်အောင်တော့တွန်းလှုပ်သွားဖို့လိုအပ်ပါလိမ့
်မယ်။မြန်မာနိုင်ငံကို EU ကပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေတန်ယူသိမ်းရေးမသိမ်းရေးကိစ္စစုံစမ်းစစ်ဆေးဖို့မနစ်အော်တိုဘာလာက EU အထူးကိုယ်စားလှယ်အဖွဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ပြီးအဲ့ဒီကလူခွင့်ရေးချိုးဖောက်မှုဖြစ်ပေါ်နေတယ်ဆိုတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးခဲ့ပါတယ်။EU ကအဲ့ဒီကုန်သွယ်ရေးအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်ရင်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကိုဓာတ်ရိုက်ထိခိုက်နေတာကြောင့်ဆွေးရမှုတွေထွက်ပေါ်ခဲ့ပေမဲ့အဆုံးသတ်ပါအဲ့ဒီကုန်သွယ်ရေးအထူးအခွင့်အရေးကိုမရုပ်သိမ်းဖို့ EU ဘက်ကဆုံးဖြတ်ခဲ့ပါတယ် တမရောကဝေယဥစည်းချုပ်ဗိုလ်ချုပ်မှုကြီးမြန်အောင်လိုင်းရဲ့ရုရှားနိုင်ငံခီးစဉ်အပြီးဂျပန်အတွင်းမှာချမှတ်လိုက်တဲ့EU ရဲ့ဒီတန်ခါပိတ်ဆို့မှုအသစ်ဟာလာမယ့် 2029ခုနှစ်အပြီးလ30ရက်နေ့အထိတက်ရောက်မှာဖြစ်ပါတယ်ဒီတန်ခါပိတ်ဆို့မှုနဲ့အတူမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကြောင့်
EU ကအရေးယူမှုတွေကိုဆက်လက်ထားရှိပြီး2019ခုနှစ်ရခိုင်ပြည်မြောက်ပိုင်းအရေးအခင်းနောက်ပိုင်းမှာတော့တာဝန်ရှိတဲ့စစ်ဖက်နဲ့ရဲဘက်အရာရှိတွေကိုပြစ်မှတ်ထားအရေးယူတာတွေထပ်တိုးချမှတ်ခဲ့ပါတယ်ခင်ဗျာကိုဇော်ဝင်းလိုင်းစုံစမ်းတင်ပြခဲ့တာပါရှင်ခုတစ်ခါတော့မြန်မာပြည်ကအာဂတိလိုက်စားမှုတိုက်ဖျက်ရေးထိရောက်မှုရှိလာပြီလားဆိုတာကြည့်ကြရအောင်ပါ အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့စစ်တမ်းအရအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌကပြောပါတယ်ဒါတွေရော့ကျသွားဖို့ဆိုရင်အစိုးရဌာနဆိုင်ရာဘျူရိုကရေစီရန်တရားအစဉ်အမြဲမှပြင်ဖို့လိုနေသလိုအာဂတိတိုက်ဖျက်ရေးကော်မတီရဲ့စစ်ဆေးနိုင်ခွင့်တွေပိုရဖို့အတွက်လည်းဖွဲ့စည်းပုံအခြေခံဥပဒေကအတားအဆီးဖြစ်နေတ
ကျင့်ပြချစားမှုတွေကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပေမဲ့ကော်မတီအားနှစ်ထောင်ဆယ့်ရှစ်တုန်းကမြန်မာတနင်္ဂနွေလုံးတိုင်းနာနယ်ကောက်ယူခဲ့တဲ့လူစုစစ်တမ်းရာဆိုရင်အခရီးလိုက်စားမှုအခြေအနေဟာတရားဥပဒေစိုးမိုးရေးနဲ့ရဲယူမှုအားနည်းရာကြောင့်အရင်လိုဆိုးရွားနေစေဖြစ်ကြောင်းကော်မတီဥက္ကဋ္ဌဦးအောင်ကြီးကအေဘီလာ29ရက်ပြည်အောင်စုလွှတ်တော်မှာအခုလိုပြောသွားတာပါ။ဆိုပါစစ်တမ်းများအ ဒါကြောင့်2019ခုနှစ်မှာအာဂတိတက်ဖြတ်ရေးကော်မတီအနေနဲ့အရှိန်အဟုန်နဲ့လုံဆောင်သွားဖို့လူနေကြောင်းဥအောင်ကြီးကပြောပါတယ်။အာဂတိတက်ဖြတ်ရေးကော်မရှင်ရဲ့လုံဆောင်ချက်ကြောင့်2018ခုနှစ်မှာတစ္ဆာယဝန်ကြီးဌာနတွေမှာဆုံးရှုံးနိုင်ရည်ရှိတဲ့ပြည်သူ့ဘဏ္ဍာငွေ36.3%အမေရိကန်ဒေါ်လာ4.3ဒုညတုညတန်ကိုပြည်သူ့ဘဏ္ဍာရမုံငွေအနေနဲ့ပြန်ပေးသွင်းစေခဲ့ကြောင်းကော်မရှင် ပို့ပို့ပြီးကြိုးစားသွားမယ်လို့သမ္မတဦးဝင်းမြင့်အနာရပြီးပြီးချင်း2018မြန်မာနှစ်သက်စုတောင်းစကားမှာထည့်သွင်းပြောဆိုခဲ့ပြီးရပိုင်းအတွက်မှာ FDA ညွှန်ကြားမှုချုပ်ကိုစတင်ရေးယူခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာပြည်သူတွေရဲ့တန်ကြာမှုနဲ့တနင်္လာရီတိုင်းဝန်ကြီးချုပ်ကိုလည်းအခက်တိလိုက်စားမှုနဲ့ဖော်ထုတ်ရေးယူခဲ့ပါတယ်။လပေးလိုက်ယူကိစ္စရမှာလပေးရသူကိုလည်းထိရောက်အောင်ရေးယူတင်ကြောင်းနဲ့ဌာနဆိုင်ရာအစင်းစင်မှာဆွေးမြဲနေရဲ့လပေးမှုတွေကိုတိုက်ဖြတ်ဖို့လိုကြောင်းတနင်္လာရီတိုင်းဒေသကြီးတရားဥပဒေစိုးမိုးရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဦးအောင်နိုင်ဦးက VOE ကိုပြောပါတယ
်ဥပမာပုံစံကို60ကိစ္စတွေမှာပဲကြည့်ကျွန်တော်တို့သာမန်လူတွေသားရှောက်ရင်မလုပ်ပေးပေမဲ့ပိုက်ဆံရှိတဲ့အတိုင်းဝိုင်းကသွားရှောက်ရင်ရှင်းရှင်းလုပ်ပေးလိုက်တဲ့ကိစ္စတွေမျိုးဆိုရင်တော့သူလည်းပိုက်ဆံပေးမှရရင်ငါလည်းပိုက်ဆံပေးရမယ်ဆိုတဲ့ဓလိတစ်ခုထောက်ထားသွားတယ်အဲ့တော့ VOEC ရန်ရောက်ကိုကောင်းကောင်းမွန်မွန်ကြက်မှတ်မယ်ပတ်စံပြီးမှလုပ်သေးတဲ့ဆိုတာပြည်တော်နဲ့တပြိုင်တည်းကိုသတိကြကြစုံစမ်းပြီးတော့အရေးယူမယ်ဆိုရင်တော့အခက်တိလိုက်သွားမှုကတော့ပေါက်ပြောက်သွားလိမ့်မယ
်1988နောက်ပိုင်းကစလို့မြန်မာနိုင်ငံရဲ့အခက်တိလိုက်သွားမှုအခြေအနေတွေဟာတဖြည်းဖြည်းဆိုးရွားလာခဲ့ရပါဝင်ကြီးဌာနအတွင်းမှာတရားစုဝင်ကြီးနဲ့တိုင်းဒေသကြီးဝင်ကြီးတွေကို NLD ရဲသားအစိုးရလက်ထက်မှာအပြောင်းလဲလုပ်ခဲ့ပေမဲ့ညွှန်ကြားမှုအဆင့်တွေမှာတော့အရင်အစ်အစိုးရလက်ပတ်ခဲ့တဲ့ရန်ကြီးတွေကသူတွေများကြောင်းအခက်တိတိုက်ဖြတ်ရေးကော်မတီရဲ့လုပ်ပိုင်ခွင့်တွေဟာပြည်ထောင်ရေးစစ်တပ်နဲ့နယ်စပ်ရေးရာတွေမှာချဲ့ထွင်နိုင်ဖို့ကလည်းဖွဲ့စည်းပုံအခြေခံဥပဒေကအသာစီးဖြစ်နေကြောင်းပြည်အောင်စုရှေ့နေများနဲ့ဥပဒေများအထောက်အကူပြုအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်ကအခုလိုပြောပါတယ
်အခုဒီအစိုးရတကယ်ပါလို့သိစောစာကြီးလောက်လာတဲ့အခါကျတော့ပြည်သူကတော့အားတက်တာပေါ့နော်အဲ့တော့ဘာဖြစ်လို့အဲ့လောက်ကြီးမကြလာလဲဆိုတဲ့အခါကျတော့အခုကျတော့မှဖိစားလို့မဟုတ်ဘူးပြဟိုတော့အချိန်ကဆက်စားလာတဲ့ဟာကြီးကဘာမှမလုပ်ခဲ့တာကြီးကိုတဆုံးလူကတာဝန်ခံရတာဖြစ်နေတယ်ခင်ဗျာစစ်ဘုံဟောင်းတွေကဒီတိုင်းနဲ့အရင်ကြည့်တိုင်းနဲ့စစ်တပ်ကိုစစ်ကွန်းလည်းမရဘူးဗျာ။ရဲတဲ့စစ်ကွန်းမရဘူးဗျာ။နေဆက်ဒီကစစ်ကွန်းမရဘူးဗျာ။အာဂရိယ။အဲ့မှာလေဝင်းကြီးခန္ဓာသုံးခုကသွားပြီအဲ့မှာ။
အာဂရိလိုက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်ဟာ2018ထဲမှာတိုင်ကြားစာပေါင်း1000ကျော်ရရှိခဲ့တယ်လို့ကော်မတီကပြောပါတယ်။အာဂရိလိုက်ဆောင်မှုတိုက်ဖြတ်ရေးဥပဒေကိုစက်တင်ဘာ18ရက်2023ခုနှစ်မှာအတည်ပြုခဲ့ပြီးရာထူးတောင်းဝအလွဲသုံးစားပြုပြီးလက်ပေးလက်ယူလုပ်တာတွေကိုအရေးယူဖို့ပြဋ္ဌာန်းခဲ့ရပါ။အဲ့ဒီနောက်ပိုင်း2019နိုဝင်ဘာ23ရက်မှာအာဂရိလိုက်ဆောင်မှုတိုက်ဖြတ်ရေးကော်မတီကိုဖွဲ့စည်းလိုက်ပါတယ်။အာဂရိလိုက်ဆောင်မှုတိုက်ဖြတ်ရေးဥပဒေကို၄ချိန်မြောက်ပြင်ဆင်လိုက်တဲ့ဇွန်လ21ရက်2018နောက်ပိုင်းကစလို့ Nanga Mai Bissina, Panaway Soyo Nina, Kisarigo, Agri La Samu Piet Tedwin Tapabi, Winitana, Jaru Givani, Ye Uga, Pivale.
ကိုယ်စားတဲ့ပြပြသွားတာပါရှင်အခုမကြခင်ကြားရောက်တော်မယ်ကမ္ဘာစာနယ်စဉ်လွတ်လပ်ခွင့်နေ့မှာပြည်တန်ကြခံရတဲ့ရိုက်တာသတင်းသမားနှစ်ဦးအပြင်နိုင်ငံရေးအကျဉ်းသားတွေကိုအများဆုံးပြလွှတ်ပေးဖို့မြန်မာနိုင်ငံရပ်ဖွဲ့အစည်းတွေကတိုက်တွန်းလိုက်တာပါမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကြဆင်းလာတဲ့အပေါ်စိုးရိမ်ကြောင်းလည်းသူတို့ကထုတ်ဖော်ပြောဆိုခဲ့ကြပါတယ်သတင်းမ
ဒီနေ့ပြည်ထောင်ချနေရတဲ့ရိုက်တာဒရင်နောက်ဒီကိုပြန်လွတ်ပေးဖို့အရက်ဖက်ဖွဲ့စည်းတရား96ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်စစ်တေးဥပဒေပုံမှန်66အသေးအပြတ်မှုပုံမှန်9000ငါးရာငါးပုံမှာဒီကိုပြင်ဆင်ပေးဖြတ်ဖို့လည်းတိုက်တွန်းလိုက်တာပါ။ဒါနဲ့ပတ်သက်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကမတ်တင်စာရှင်းလင်းရေးကတော့ထောင်ရဲမှာရောက်နေ
နိုင်ငံရေးအစင်းသားတွေနောက်ပြီးနောက်ဂျာနယ်လစ်တွေနောက်ဒါတိုင်းအစင်းသားကောင်းဆောင်တွေသူတွေအားလုံးရောက်90ကျော်ပြီးသူတွေအားလုံးရောက်90ကျော်ပြီးပါဆောင်ရဲ့အခါမှာ45ရောက်ကျန်နေပေါ့နော်ဒီ45ရောက်ကျန်နေဆိုတော့သူတို့ပြတ်လွတ်ပြီးနေတဲ့လုပ်ရက်ကိုလည်းကြိုးကြိုးတိုးတိုးအဲ့ထဲမှာလည်းနိုင်ငံရေးအစင်းသားတွေပါလာဖို့လည်းကြောင်းညှိနှိုင်းခဲ့တာပေါ့ဒါပေမဲ့လူပေါင်း1600လောက်ဒါကျန်လွတ
ရဲသားစုံတိလက်ထက်မှာတော့2018ခုနှစ်စက်တင်ဘာလရိုက်တာသတင်းသမားတွေပါဝင်သတင်းမီဒီယာသမားတွေပေါ်တရားစွဲဆိုမှု27ရှိခဲ့ပါတယ်အခုအေပီလာတွေမှာကမ္ဘာတော်ကအေအာဝီသတင်းဌာနကရေးသားတဲ့မြောက်ဦးမှတ်တမ်းဆောင်ပါနဲ့အာအက်ဖီသတင်းဌာနမှာဖော်ပြတဲ့ရခိုင်သတင်းတွေနဲ့ပတ်သက်ပြီးတရားစွဲဆိုတာတွေလုပ်ခဲ့ပါသေးတယ်
ဒီလိုသတင်းသမားတွေပေါ်တရားဆွဲဆိုတာနဲ့ပတ်သက်လို့ဘုံမှုကျောင်းဇော်မင်းထွန်းကသတင်းမီဒီယာတွေကိုအခုလိုပြောပါတယ်ပြောတဲ့အတိုင်းကြီးပါလို့ကျွန်တော်တို့ပြောနေရအောင်ကျွန်တော်တို့စန့်ကျင်ပြီးရေးတဲ့ဟာတွေအများကြီးရှိတယ်အများကြီးရှိပြီမယ်လို့ပြန်ပြတာတာရေးထားတာတွေ့ရတယ်သုံးသပ်ထားတာတွေ့ရတယ်ကျွန်တော်တို့ဒါတွေနဲ့ပတ်သက်ပြီးဘာမှမပြောမီဒီယာအသားများဘယ်လိုရေးလဲဆိုတာကျွန်တော်တို့ ကျွန်တော်တို့ကအားတက်တာပေါ့နော်အဲ့တော့ဘာဘာပါလဲဆိုတာကျွန်တော်အမြတ်တာတဲ့ရေးသားချက်တွေအမြတ်တာတဲ့ဖက်နယ်ဖက်လုံးညပါပြီးရေးသားချက်တွေဆိုတော့တချို့ဟာတွေဒီဟိုပေါ့ကျွန်တော်တို့ဖက်တာအဲ့နယ်ရေးသားချက်တွေအကျိုးသက်ရောက်မှုရှိနိုင်တဲ့ရေးသားချက်တွေပုံမှာတော့ကျွန်တော်တို့ကဒါထိုက်တဲ့နယ်အရေးယူထိုက်တဲ့နယ်လင်းနာမှုအတွက်ပြန်လဲတောင်းရမှုတော့ကျွန်တော်ဆောင်ရမှာ
တမရော်အနေနဲ့သတင်းတွေကိုတရားစွဲဆိုရင်နေရာမှာသတင်းမီဒီယာဥပဒေကိုမတုံ့ပဲတခြားရာဇဝတ်ပုံမှန်တွေနဲ့တရားစွဲဆိုရတာနဲ့ပတ်သက်လို့လည်းသတင်းမီဒီယာဥပဒေအရဒဏ်ငွေတစ်ခုရဲ့ပြစ်ဒဏ်ချမှတ်တာကိုလုံလောက်တဲ့ပြစ်ဒဏ်အဖြစ်မြူစတဲ့အကြောင်းဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတော့မြမတမရော်အနေနဲ့သတင်းမီဒီယာတမ So the minute I couldn't want the town go the beef and then we need year and a year to go.
အဲ့တော့ထောင်ပြမှာဒီနာမည်ဆိုတော့အဲ့ဒီအဓိပ္ပာယ်သွားသက်ရောက်တော့ဘောနော်ရိုက်တာဒရင်းနာတွေကိုဖန်ဆီးထောင်ချပြည်တံပေးရတယ်ပတ်သက်လို့နိုင်ငံတကာဒရင်းမမများကာကွယ်စောင့်ရှောက်ရေးကော်မတီကလည်းမြမဒရင်းလွတ်လပ်ခွင့်အညွန်ပေးမှာတော့မြန်မာနိုင်ငံရဲ့ဒရင်းလွတ်လပ်ခွင့်အခြေအနေအရင်နှစ်ခါတည်းတဆင့်ရောကြသွားပြီးအခုလိုရောကြတာဟာရိုက်တာဒရင်းနာမြောက်ကိုထောင်နှံချမှတ်လိုက်တဲ့အတ
ဲဆွေးနွေးသွားမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ30ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ58 kHz 585အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တစ်ခုတည်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစားခင်ကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ရုရှား၏ထူးဆုံးစစ်ဆေးမှုရောဘတ်မူလာရဲ့တီးပြတ်ထားတဲ့စီရင်ခံစာထွက်လာပြီးနောက်ပိုင်းဒီသတင်းပတ်အတွင်းရှင်းနေကျဝီလျံဘာတွတ်တော်နဲ့တရားရေးကော်မတီတွေရှိကြားနာပွဲတွေမှာတက်သည့်ထွက်ဆိုဖို့စီစဉ်ထားပါတယ်။ဒါကြောင့်လဲဝါရှင်တန်နိုင်ငံကြီးဟာရှင်းနေကျဝီလျံဘာကိုအာရုံစိုက်ဖို့ဖြစ်လာပါတယ်။ဒီမိုကရက်တစ်ဘက်ကမူလာရဲ့အစီရင်ခံစာအပြည့်အစုံကိုမချွတ်မချန်ထုတ်ပြန်ပေးဖို့တောင်းဆိုနေသလိုသမ္မတဖန့်ကိုဆက်ပြီးတော့စစ်ဆေးရမယ်လို့လည်းဖိအားပေးနေကြပါတယ်။ Republican တွေဘက်ကတော့ဒီကိစ္စကိုဆုံးသတ်သင့်ပြီးဆိုပြီးတခြားကိစ္စတွေကိုအာရုံစိုက်ဖို့တိုက်တွန်းနေတာပါ။ရုရှားရေထူးဆုံဆန်းစစ်ဆေးမှုရောဘတ်မူလာရဲ့စီရင်ခံစာဘလောက်ထိအမေရိကန်ပြည်သူတွေသိခွင့်ပေးမလဲဘယ်ပိုင်းတွေကိုအမဲရောက်နဲ့ပိတ်ထားမလဲဆိုတာအဓိကဆုံးဖြတ်တဲ့ရှင်းနေကျဝီလျံဘာကိုရိုင်းဒီသတင်းပတ်အတွင်းလွှတ်တော်ရှေ့လာရောက်ထွက်ဆိုတာကိုတိုက်ရိုက်ကြားရလိမ့်မယ်လို့လွှတ်တော်အမတ်တွေမျှော်လင့်ထားကြပါတယ်မူလာရဲ့စီရင်ခံစာနဲ့ပတ်သက်လို့သူ့ရဲ့အခြေခံတွေ့ရှိချက်ရှင်းနေကျဘာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုထားပါတယ
် The Russian government sought to interfere in our election process.But thanks to the special
ကျွန်တော်တို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုကြားဝင်နှောက်ယှက်ဖို့ရုရှားအစိုးရကကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စကိုပြည့်ပြည့်စုံစုံစုံစမ်းပေးတဲ့အထူးစုံစမ်းစစ်ဆေးရေးမှုကိုကျေးဇူးတင်ပါတယ်။ဒီလိုကြားဝင်နှောက်ယှက်ခဲ့တဲ့ရုရှားတွေနဲ့သမ္မတထရမ့်အကြားဒါမှမဟုတ်သူ့ရဲ့မဲဆွယ်စည်းရုံးရေးမှုတွေအကြားပူးပေါင်းကြံစည်မှုမရှိဘူးဆိုတာအခုကျွန်တော်တို့သိပါပြီ
။သမ္မတထရမ့်အပေါ်မှာစာနာနားလည်ပြီးတဲ့ဆိုတဲ့လေတံမျိုးကိုလည်းဝီလျံဘာကိုယ်တိုင်ပြောဆိုထားတာပါ
။ As he said from the beginningThere was, in fact, no collusion. There is substantial evidence to show...
Samara Trump, as I said, I've been told that I've been told that I've been told that Samara, I've been told that 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 I've been told
that I've been told that I've been told that I've been told that I've been told that I've been told that I've been told thatဥပဒေစိုးမိုးလုပ်နေတဲ့ရာရှိတွေကိုယ်တိုင်ကသမ္မတထရန့်ရဲ့ရှင်းနေတဲ့ပုံစံမျိုးကာကွယ်ပြောဆိုနေတဲ့ဆိုပြီးအခုလိုဝေဖန်ပါတယ
် Unfortunately, Attorney General Barr has compromised and essentially has decided
American ပြည်သူတွေထင်မှန်မြင်လာရှိရှိပွန့်ပွန့်လင်းလင်းတိကျရအောင်လုပ်ပြီးမဲ့အစားရှင်းနေချုပ်ဘာကိုယ်တိုင်ကအသေးယူလုံညှိနှိုင်းပြီးအစီရင်ခံစာကိုတလွဲအဓိပ္ပာယ်ဖော်ဖို့လှည့်စားကြံစည်ခဲ့တာကိုစိတ်မကောင်းစရာတွေ့ရပါတယ်
Republican ထက်လွတ်တော်အမတ် Mitch McConnell ကတော့ရှင်းနေချုပ်ဘာအပေါ်မှာသူ့အနေနဲ့တန်တရားမရှိတဲ့အကြောင်းအခုလိုကာကွယ်ပြောဆိုပါတယ
် that Bill Barr at age 69 is a second
William Barr ဟာရှင်းနေချုပ်တာဝန်ကိုဒုတိယကြိမ်ထမ်းဆောင်တဲ့အချိန်အသက်69နှစ်အရွယ်ကြားမှာသူ့ဂုဏ်သိက္ခာကိုထိခိုက်အောင်တခုခုလုပ်ပါမလားဒီလိုလုပ်မယ်လို့တွေးတာကတော်တော်ရည်စရာကောင်းပါတယ
်သမ္မတထရန့်ဟာတရားရေးကိုဝင်ပြီးနောက်ဆက်သားတွေရှိကောင်းရှိနိုင်တယ်ဆိုတဲ့လောက်ရအထောက်အထားတွေမူလာရဲ့အစီရင်ခံစာမှာထည့်သွင်းထားပါတယ်ဒါပေမဲ့လည်းသမ္မတအနေနဲ့ရာဇဝတ်မှုကျူးလွန်ခဲ့တဲ့ဆိုတာမျိုးသုံးသပ်ချက်တော့အစီရင်ခံစာမှာမပါရှိပါဘူး။သမ္မတထရန့်ကိုရာဒူးကဖယ်ရှားရေးတရားစွဲဆိုဖို့ဆိုတဲ့ကိစ္စမှာဒီမိုကရက်အမတ်တွေကြားတယောက်နဲ့တယောက်သဘောထားအမြင်တွေမတူကြပါဘူး။ Republican တွေကတော့တညီတညွတ်တည်းတခြားတိုင်းပြည်အတွက်ရေးကြီးတဲ့ကိစ္စတွေကိုအာရုံစိုက်ဖို့လိုနေပြီဆိုပြီးပြောဆိုနေကြတာပါ။Republican ထဲလွတ်တော်အမတ် Roy Blunt ကအခုလိုပြောပါတယ
် Which means no collusion no obstruction
ဒီအောင်ကြံပြလာမရှိဘူးတရားရေးကိုဝင်ရောက်နှောက်ယှက်တာမရှိပါဘူးလူတွေကဒီကိစ္စကိုထားခဲ့စေခြင်းမီးလို့ကျွန်တော်ထင်ပါတယ
်ရှင်းနေကြပါထဲလွတ်တော်နဲ့အောက်လွတ်တော်တရားရေးကော်မတီတွေရှင်းမောက်မှာဒီတစ်ပတ်အတွင်းတက်သည့်ထွက်ဆိုမှုစီစဉ်ထားတာပါဒါပေမဲ့အောက်လွတ်တော်ရှေ့သူလာထွက်ဆိုမယ်ဆိုတဲ့ကိစ္စကိုတန်တရားရှိသူတွေလည်းရှိနေပါတယ်ရှင်းနေကြကိုလွတ်တော်ကော်မတီအတွင်းကဝန်ထမ်းတွေဖြစ်တဲ့တခြားရှင်းနေတွေကမေးခွန်းနဲ့မေးခွန်းပေးမဲ့ရည်ရွယ်ချက်အပေါ်မှာတရားရေးဌာနကကန့်ကွက်နေတယ်လို့သိရကြောင်းပါခင်ဗျာ
သ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုက်ဆွေးနွေးကစီစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လို့ရမှုမဆုံမွန်တို့ရဲ့တိုက်ရိုက်လေးလိုက်ကိုစပါတော့မယ်ရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုက်စီစဉ်ကနေပြီးတော့ကျူးစွာလေးကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့မြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းလွတ်လပ်ခွင့်ချိန်ဒီပါ။ပြောရမယ်ဆိုရင်အခုတောက်ကြနေမေလ3ရက်နေ့ရဆိုလို့ရှိရင်ကုလသမဂ္ဂကနေပြီးတော့တတ်မှတ်ထားတဲ့နိုင်ငံတကာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံရဲ့စာနယ်ဇင်းအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးတော်မူဖြစ်ပါတယ်။ပြည်နယ်ဆွေးနွေးပွဲကိုကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ခေတ်သစ်မီဒီယာရဲ့အင်တာဂျုတ်လည်းဖြစ်ပါတယ်။လက်ရှိသတင်းမီဒီယာကောင်စီရဲ့ဖော်ဝေတူလည်းဖြစ်ပါတယ်။ကိုတာလွန်ဆောင်ထက်ပါ။နောက်တူကတော့ဒီ Internews ဒီသတင်းဖွဲ့မှာဒီသတင်းပညာရန်နဲ့ပတ်သက်လို့ကြံပေးလုပ်နေတဲ့ဦးစိန်ဝင်းဖြစ်ပါတယ်။နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးကိုတာလွန်ဆောင်ထက်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုတာလွန်ကြားပါလားခင်ဗျာ
။
ဟုတ်ကဲ့ကိုတာလွန်ကျွန်တော်ပထမဆုံးကိုတာလွန်ရဲ့အမြင်ကိုပဲမေးချင်ပါတယ်။မြန်မာနိုင်ငံမှာသတင်းစာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေနိုင်ငံတကာသတင်းမီဒီယာအစီအစဉ်စာတွေရဲ့တုံ့သက်ချက်ရဆိုရင်သတင်းလွတ်လပ်ခွင့်ဟာပိုတော့ကျလာတဲ့သဘောမှာသူတို့ပြနေပါတယ်ခင်ဗျာ။အဲ့တော့ကိုယ်တော်လုံးဒါလက်ခံပါလားမြန်မာနိုင်ငံရဲ့ဒေသနယ်ချင်းလွတ်လပ်ခွင့်ချင်းတွေကကြာဆင်းလာပြီဆိုတာဟုတ်ပါလား
လက်ခံရသူကတကယ်ကိုသူကဟိုဆက်လက်နေတာမျိုးဆိုတော့လက်ခံရတယ်ဟိုနောက်ပြီးတော့သူကဟိုဂျာမန်ဟိုဒီတော့မှမနိုင်ရှိတဲ့သူ့ဆုံွယ်လောက်ပါလေအဲသူ့ဆုံွယ်လောက်တဲ့အခါမှာလေဒီကျွန်တော်တို့အုတ်ချူမနိုင်တရားစီရင်မနိုင်လို့ကဒီတော့ဒီနေရာဒီပေါ်မှာနားလည်မှုဟာတော်တော်ကိုပေါ့နော်ဟုတ်ဒုသာအောင်နဲ့လူသားမျိုးစက်ပြရပါလေအဲ့တော့အဒီနိုင်ငံတကာကဒါလူသတ်မှတ်ထားတဲ့အတိုင်းပဲမနေ့ကဆာမေဂျေလက်လက်ဖက်လိမ့်ကြပြီဆိုတာစပြောတဲ့ကျွန်တော်တို့ဒီအုတ်ချုပ်လမ်းတိုင်းလို့ဆရာစီလမ်းတိုင်းလို့ဆိုရဲသာမန်နိုင်ငံကမီဒီယာပေါ်မှာနားလည်မှုပါအခုချိန်သိတယ်မကောင်းဘူးဆိုရဲလူသားဖြစ်တဲ့ကြောင့်လို့နိုင်ငံတကာအဖွဲ့တွေကျေးဇူးပြုလက်ခံပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မေးချင်တာကကိုတာလုံးဆောင်ထက်ကိုယ်တိုင်ကမြန်မာသတင်းမီဒီယာကောင်စီရဲ့ဖွင့်ဝင်တူပါပြောရမစိမြန်မာသတင်းမီဒီယာကောင်စီကလည်းတမရကခန့်ထားတဲ့ body အဖွဲ့စည်းဖြစ်ပါတယ်။နောက်မြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေလည်းရှိနေပါတယ်။ဒီလိုအခြေအနေတွေရှိရတဲ့ဖြစ်နေရဆိုတော့သတင်းမီဒီယာကောင်စီနဲ့ပတ်သက်လို့အစိုးရဘက်ကအာဏာဝင်တွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိလို့လား။
ဒီကဒီလိုဘောဆောင်ရမှုတော့ရှိတယ်။ဒီကလည်းဒီနေ့ဆိုလို့ရှိရင်တရားကဒီကြောင့်ကြောက်ရတဲ့ဒီကြောင့်ဘယ်ချုံလို့ကျွန်တော်ကဒီရာဝတီနဲ့အရက်စီရဲ့အရက်စီကိုဟာလာတော့နေပြီးတော့တရားဆွဲတဲ့ကိစ္စတကယ်ကျွန်တော်ကမေးတယ်ဗျ။မေးတဲ့အခါကျတော့ဒီရာဝတီကိစ္စဆိုလို့ရှိရင်ဘာပြောလဲဆိုတော့ဟိုဒီကြောင့်တမောကနေပြီးတော့သတိပြရဦးနေတဲ့တရားမဆွဲတဲ့ဘယ်အဲ့လိုဒီရှိနေတဲ့66ကာကြီးတို့ဥပဒေနဲ့တရားစွဲလဲဆိုတော့ဒီပါပြောင်းပြောင်းလဲဆိုတော့အဓိကသတင်းမီဒီယာဥပဒေမှာဖြစ်တယ်နာ3လိမ့်တာအဲ့တော့သူတို့ထားကိုမကြိုက်ဘူးဖြစ်တယ်ရဲလို့အကြည့်ရဒါကြောင့်မျိုးတော်တော်လေးနဲ့အခြားဥပဒေနဲ့အမှုဖွင့်နော်သတင်းမီဒီယာရေးသားချက်ပေါ်မှာသူမချိမဲ့တဲ့ကြောင့်မျိုးဖြစ်တယ်နဲ့သတင်းမီဒီယာဥပဒေကိုမတော်ဘူးပေါ့နော်အဲ့တော့လေဆော်လဲဆော်ကားခံပြီးလေအဲသုံးသင်းထားလိုက်လို့ဒီပါရဲ့ဆိုတော့ကျင်းနေတယ်အဲ့တော့မလို့အဆက်ဆက်ကကြည့်လို့ဒါလည်းရှိတယ်အဲဆက်သွယ်ရေးလို့ဟာမင်းနဲ့အာကြားဆဲသူပြောထုတ်ပြောတာအဲ့တော့အဲ့လိုထုတ်ပြောလိုက်တဲ့ဟာမှာဒီတော့မှလည်းဝမ်းတည်းဟုတ်ပါဘူးဆောတကယ်တော့ဒီလာနိုင်ရင်ချင်းဟာချင်းပြန်လာချင်းတော့ပြီးတော့အဲတိုက်ပြီးတိုးတက်ရေးသွားမယ်ဟာဒါကိုဘာလို့ဆိုရင်တော့ငါတော့ပြောထားပါတယ်ဆိုတဲ့အကျဉ်းဆက်ဆင်းမှုတွေနဲ့ပေါ့နော်မီဒီယာကိုဆက်ဆံတာဖြစ်နေတာကဒါလည်းရှိချင်တယ်အဲ့တော့ NBC ဆိုရလဲချိတ်ချိတ်ဘာမှလုပ်လို့မရရဲ့ပုံစံကကြားလို့ဖြစ်နေတယ်ဘူးပါလည်းမကြောက်ဘူးပါလည်းမခံအဘရာခံတာပါဘယ်လိပွားကူလဲကျွန်တော်တို့ကိုလည်းအခုဒီကမှအမှတ်တုတ်ပိုင်းနေမှရှိအဲ့တော့ဒီသာရှိရင်အကွယ်လည်းမပြီးနိုင်အဲတက်နိုင်လို့ရတော့ကျွန်တော်တို့ကတော့ကြိုးစားတာအဲ့ဒီကတော့ဥပဒေမှာလောက်တိုင်းမပြီးထားတဲ့တော့လောက်တိုင်းမရှိတဲ့အတွက်ကြောင့်အခုလိုချိန်ကြီးမျိုးဖြစ်နေတာ
โอเคกูตาลงดีไลน์ปอมาขณะนี้ไปบ่าวครับเจอกูเซิงวินพิกขอขึ้นมาเลยกูเซิงวินก็รออินเทอร์นิวส์อภเวยเนี่ยที่ตรีนปัญญาเนี่ยปัดตะลุจําไม่ปกกูบ่าวกูเซิงวินจ้าบ่าล่ะครับ
โอเคจ้าก
ูเซิงวินคุณน่ะกูตาลงပြောต่อได้อัจฉะเล็ดนี่รอจ้ามาว่ะกูเจอติติจินากูเซิงวินกูဒီမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကြာဆင်းလာရဲဆိုပြီးတော့နိုင်ငံတကာအစီအစဉ်စာတွေမှာလည်းဖော်ပြပါတယ်คุณน่ะกูตาลงပြောရဲဆိုရင်သူကိုတိုင်းကဝန်ခံပါတယ်ဒီกูเซิงวินရဲ့အမြင်သိကြပါတယ်နောက်တစ်ခုကကြာဆင်းတယ်တက်တယ်ဆိုလို့ရှိရင်လည်း blue အခြေအနေကြောင့်လဲဆိုတာသိကြပါတယ်
နံပါတ်1ချက်ကတော့ဟိုကကြာဆင်းတယ်ဆိုတာဟုတ်ပါတယ်ဟိုဘ
ဘလောက်ကြလဲဆိုတဲ့ဟာပဲပေါ့နော်ဟိုကြဆင်းနေကျွန်တော်တို့ပြီးခဲ့တဲ့နှစ်သက်ဆိုင်ဒီနှစ်မှာအာတခုတဆင်းထပ်ကြတယ် RSF ပုံမှာပေါ့နော်တခြားသောအစီအကံတွေမှာလည်းတပြေးညီတည်းပြောတာမြမရဲ့တင်လို့လက်ခွင့်ကြတယ်ဆိုတာပေါ့နော်အဲဘာကြောင့်ကြလဲဆိုတဲ့ဟာကိုပြောရင်နံပါတ်ချက်ကအဲကျွန်တော်ဟိုတခြားသောနိုင်ငံတွေနဲ့လည်းနည်းနည်းရှင်ပြီးတော့ဟိုပြောတခြားဒီကဘာမာဟိုပဲဒီသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက် industry ကကြာလာဒီဟာကိုတံပိုးထားတာပေါ့နော်အဲ့ဒါကဘာနဲ့တွားပြီးတော့ဆက်ဆက်နေလဲဆိုတော့ဒီအစွန်ရောက်လက်ရအစွန်ရောက်ဒီမျိုးကြီးပါတာကြီးဝါဒီဒီကောင်းထောင်လာတာနဲ့တွားပြီးတော့ဆက်ဆက်မှုရှိနေတယ်အဲ့တော့အခုကျွန်တော်တို့မြန်မာပြည်ကိုကြည့်လို့ရှိရင်ဒီအနေအထားနဲ့ဆက်ဆက်တယ်ကျွန်တော်တို့ကတပိုင်းမှာဒီမျိုးကြီးပါတာကြီးအစွန်ရောက်ဝါဒကောင်းထောင်လာတယ်အရင်ကတော့ဒါတွေကမရှိခဲ့ဘူးရှိခဲ့ရင်လည်းဒီလိုမျိုးမျက်နှာစာမှာမပေါ်လာဘူးပေါ့နော်အခုအဲ့ဒါပေါ်လာတယ်အဲ့ဒါအပြင်လည်းတန်းနဲ့အရက်ဖက်နဲ့ကွဲတာကိုအကြောင်းပြပြီးတော့ဟောဖြစ်တဲ့ဟာပေါ့အဲသူ့လူကိုလူချကြတာပထမတော့ဒီအချိန်လေးရတော့ဥမာတပ်ပကဆွဲတယ်ဆိုလဲအဲဒီအရသာဆွေးရနေပြီးတော့ဘာမှဝင်မပြောဘူးโอเคဒါအမင်းသူလောက်တာသူလောက်ပေါ့နော်အဲအဲ့လိုအမျိုးအနေထားသူနဲ့သူတဲ့လို့တော့မဟုတ်ဘူးဒါပေမဲ့ဘာဖြစ်သွားလဲဆိုတော့တအူးစလုံးကသွားပြီးတော့ဘုံတူညီချက်ဖြစ်လာတဲ့ဟာကဒီဥပဒေတွေကိုအကြောင်းပြုပြီးတော့သူ့လူကိုလူတွေဆွဲကြတာပေါ့နော်အခုဆိုရင်အခုနောက်ပိုင်းမှာတော့နည်းနည်းပို့ပြီးတော့လက်ဆွာလာတာတပ်ပကနေပြီးတော့ဆွဲတဲ့အမှုတွေကလက်ဆွာလာတယ်အဲ့တော့လာဖြစ်တာအကုန်လုံးကလာဖြစ်တာကဘာဖြစ်လဲဆိုတော့ဟာဒီလိုမျိုးဟိုဟိုတစ်ဖက်မှာဟိုလူမျိုးရေးပါတာရဲ့အဆွန်ရောက်ဟောပြောမှုတွေဟိုရှိနေတာအဲ့ဒါတွေကိုနှိပ်ကွတယ်ဆိုရင်ကောင်းတယ်ဆိုတဲ့အမြင်နဲ့နော်အဲ့ဒါနဲ့လာပြီးတော့ရောထွေးသွားတာကဒီ mainstream media မှာဝေဖန်မှုစနစ်တကျ channel နဲ့ဝေဖန်မှုတော့မခံနိုင်တော့တဲ့ဟာမျိုးတွေဖြစ်သွားကြတယ်အဲ့တော့ဒီဒီနေ့အနေအထားရတော့ဒီတရင်းသားလူလက်ခွနဲ့ပတ်သက်ပြီးတော့ဟောလူတွေကြားထဲမှာတွင်ပဲဝေဝါးတာမပါဘူးကောင်းဆောင်လုပ်တဲ့လူတွေအစနိုင်ငံကိုဥဆောင်တဲ့တကယ်ဟိုဟိုလမ်းဟိုဥဆောင်လမ်းပြနိုင်ရမယ့်လူပုဂ္ဂိုလ်တွေကအစဝေဝါးသွားပြီးတော့တရင်းနာလူလက်ခွင့်ကိုတံပိုးထားရမယ်ဆိုတာမရှိတော့ပြဿနာတရင်းနာလူလက်ခွင့်ကိုတံပိုးမထားတော့ကျွန်တော်တို့တွားနေတာဒီမိုကရေစီကိုဒီလမ်းစဉ်အဲ့တော့ဒီမိုကရေစီကိုဘယ်လိုအောင်မြောက်တူဆောင်မယ်ဒီလူလက်ခွင့်မှမရှိရင်ဒီမိုကရေစီကမရှိဘူးလေ
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါတယ်အဲ့ဒါနဲ့ဆက်ဆက်လို့ပါခုနကဝေဖန်ကြတဲ့အထက်မှာတီးမခံနိုင်တဲ့ခဲမှာအာနာပိုင်မကပါဘူးကျွန်တော်တို့ကသတင်းလွှတ်ခွင့်ကြတယ်လို့သတင်းသမားတွေကသတင်းသမားတွေဘက်ကပြောတယ်လို့မြင်ကြပါလိမ့်မယ်တချို့သတော်ရှင်တွေရဲ့ကျွန်တော် complaint တွေလည်းကျွန်တော်ခန့်မှန်းလိုက်ရတယ်မြန်မာနိုင်ငံမှာပြောရမယ်ဆိုရင်ဒေါ်ဆတ်စုကြည်ကလည်းလူလူကြိုက်တဲ့ခေါင်းဆောင်ဖြစ်တယ်လူလူကြိုက်တဲ့အဆိုအဖြစ်နေတဲ့ခါကျတော့သတင်းမီဒီယာတွေကဒီဝေဖန်ရေးသားတဲ့အပေါ်မှာတိတ်အလူမကြတဲ့ဒီတံပြန်ကျွန်တော်တို့ပြန်ဝေဖန်မှုတွေတော်များကြုံရပါတယ်အထူးဖြစ်တော့သတင်းမီဒီယာတွေဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုတဲ့ဟာမျိုးပေါ့နော်သတင်းတွေဖွာရေးတယ်ဆိုတဲ့ဟာမျိုးချက်ကားပြီးရေးတယ်ဆိုတဲ့ဟာမျိုးအထူးဖြစ်ရခိုင်ကိစ္စမှာပဲဖြစ်စီဆိုတော့ဝေဖန်တာပဲဖြစ်စီတံပြန်ပြီးတော့ဝေဖန်တာတွေကြုံရပါတယ်တကယ်ပဲမြန်မာနိုင်ငံမှာရှိတဲ့ mainstream media ရဲ့ပါဝင်မီဒီယာတွေရဲ့တာဝန်ယူမှုတာဝန်ခံမှုကရောအားနည်းလို့လားကိုစိန်ဝင်းအမြင်သိကြပါလား
အဲခုနကဟိုနှစ်ပိုင်းအမှနှစ်ပိုင်းပြန်လာထက်တာပေါ့ဒါလူတွေကြားထဲမှာအာဝေဝါမှုဖြစ်တဲ့ဟာဝေပန်နေဆိုတာဝေဝါမှုကနေအခြေခံမျိုးဖြစ်တာနံပါတ်၁ချက်ကတော့ခုနလိုမျိုးတက်နဲ့အဲရပ်ပနဲ့ကွဲနာဆက်အနာရှင်စနစ်ကောင်းပြန်ထောင်လာမှာပေါ့အပြောရရင်တော့အနာသိန်းကပြန်ဖြစ်လာမှာစစ်တပ်ကကြီးစိုးတာဒီတက်ပိုဖြစ်လာမှာဆိုးတဲ့အတွက်လူတွေကရသားဆွေးရဟိုအန်ဂရိတ်လုပ်မယ်ဆိုပြီးတော့ဘာပဲဖြစ်ဖြစ်မှားရင်လည်းအဲဟိုဝိုင်းရံနေမယ်ဆိုတော့စိတ်ပေါ့နော်အဲဒီသူတို့ရဲ့စေတနာကတော့အဲ့မှာရှိပါတယ်ဒါပေမဲ့လုံပုံလုံးကြီးမှားတယ်လို့ပဲပြောတယ်နောက်တစ်ချက်ကကြတော့ကျွန်တော်တို့ရဲ့သတင်းစာသတင်းစာလောကရဲ့ဒီအရှေ့တည်တတ်နိုင်ပြီပေါ့နော်အထူးသဖြင့် mainstream media ကိုပြောတာပါဒီဟာကပြဿနာစင်ကုန်မှုအကြီးကြီးကိုဖြစ်လာတယ်အဲတခြားကဘာမှလည်းဒါ flying ပေါ့တခြားမှလည်းရှိတယ်ဆိုပေမဲ့ကျွန်တော်တို့ကပုံပြီးတော့ကိုကြည့်နေတာအဲကျွန်တော်ပြောလို့ရှိပါတယ်ဥပမာအပြင်ထိုင်းမှာသတင်းစာတွေရောင်းရနေတယ်ဆိုမဲ့ Thai Rat ကကုသတိတပန်းကြီးကရောင်းရတော့မယ်ကျွန်တော်တို့ရှိမှာတောင်းတောင်းမြင်နေတဲ့နေ့စဉ်သတင်းစာကဟိုအစိုးရသတင်းစာကတော့ထားတော့သူကတကယ်တကယ် market ကိုသွားတာမဟုတ်ဟိုဟာရောင်းရပါတယ်ဆိုတော့ပုံတိကနော် quality ကောင်းနေဆိုတော့ပုံတိကသတင်းစာတွေကတောင်းကနန်းအနည်းနဲ့3000 4000အဲ့လောက်ပဲရှိတယ်။အဲ့တော့အဲ့လိုအနေအထားမှာသတင်းလမ်းတွေရဲ့ resource နည်းလာတဲ့ဒီသတင်းစာပညာကိုဝင်လုပ်တဲ့လူတွေထဲမှာ capacity တွေကျလာ reinforce မလုပ်နိုင်ဘူးနော်။နောက်ပြီးတဲ့အခါကျရင်ထပ်ပြီးတော့ဒီမှာငွေမသုံးနိုင်ဘူး။သတင်းဆိုတာကလည်းသတင်းကောင်းအောင်လိုက်လို့ဆိုရင်အချိန်လေးငွေလေးလိုတယ်။အဲ့ဒီတော့အဲ့ဒီလိုမျိုး
ဟိုမေမလုံနိုင်ဘူးသူတေသနာတွေအကြာကြီးမလုံနိုင်ဘူးတရင်တွေကအပေါ်ယံလေးတွေမလုံတဲ့အဒီလိုမျိုး quality နဲ့ပြဿနာတွေတစ်ဖက်မှာလည်းဒီတရင်သမားတွေကဟိုလက်ချင်းပင်ကြားပေးနိုင်မှုပေါ့နော်ဟောကလိုသေးတယ်ကျွန်တော်တို့ဟိုတကယ်ကိုပဲဒူးနဲ့တင်နေကိုမရောက်နိုင်ဘူးသူကတရင်သားတင်တာကိုတင်တဲ့နေရာမှာဒီကျွမ်းကျင်မှုတွေတင်ရတာတွေမကဘူးသူတို့တွေရဲ့အတွေးခေါ်အယူဆတွေကိုဖြစ်လာနိုင်အောင်ပေါ့ကုသတာတွေမြောင်များစွာဟာကိုတင်ကြပေးရတာပေါ့နော်လေးလာတယ်အဲ့လိုမျိုးမဖြစ်နိုင်တဲ့အတွက်သတင်းစာသမားတွေမှာရည်ရွယ်အပြင်ပြောလို့ရှိရင်အရေးသေးဆိုင်ရာပြဿနာရှိတယ်တကယ်တကယ်ဟိုဒင်းနဲ့ကြက်တဲ့မိုးတွေကြီးတဲ့ကြရင်ဆာမိုးပဲကြတာများတာတွေဖြစ်လာတယ်ဥပမာအပြင်အစိုးရရဲ့ဝါဒဖြန့်မှုအောက်မှာစစ်တပ်ရဲ့ဝါဒဖြန့်မှုအောက်ဒီမှာမျောထွက်သွားတာတွေအများကြီးနှိစက်ရပေါ့သူတို့ရဲ့လွှမ်းမိုးရလွှမ်းမိုးကအဲ့လိုမျိုးဟိုပါသွားကြပြီသတင်းစာသမားရဲ့ကိုယ်ပိုင်လွတ်လွတ်လပ်လပ်အစင်းကြီးနဲ့တွေးတောနိုင်မှုအားနည်းတာမျိုးဒါတွေရလည်းတကယ်ဖြစ်ပါလား
ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုတာလွန်ဆောင်ထက်လီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေလှည့်ပေးကြပါလေအရင်ဆုံးကိုနေဦးလင်းကိုနေဦးလင်းဆွေးနွေးမြင်းများလို့ရပါပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ထင်တာကတော့ဗမာပြည်တည်င်းသာကခုနပြောလို့ပေါ့နင်းကြသွားတယ်ဆိုတာကတော့သူတို့ကိုနိုင်ကတာဝန်ရှိတယ်လို့ပဲထင်ပါတယ်ဗျာသူတို့ကိုနိုင်ကအရေးသေးဆုံးတော့စက်မလာအောင်မလုပ်နိုင်တာအဓိကကြတယ်လို့ထင်ပါတယ်ဥမာတစ်ခုဆိုပါစို့ဗျာတနည်းအား Facebook လောက်မှာတက်လာနော်DVD လို့သူကသူငေါကြော်ကြီးမှလည်းရေးထားတယ်။နော် DVD လို့ရေးထားတာရခိုင်ရေးမှရခိုင်နဲ့အီရေဘက်ကဆိုပြီးတော့စစ်တပ်နေတဲ့ပုံဆိုပြီးတော့ဓာတ်ပုံကြိုက်ပြီးတော့ပြတယ်ပေါ့ဗျာ။ဆိုလိုတဲ့သဘောကဟိုဒါတွေကဖိတ်နေဦးလို့ခေါ်တာပေါ့နော်။အမှန်နဲ့အမှားနဲ့ရောညှက်ပြီးတော့မိမိလိုသလိုဤသူတင်ကြတဲ့အခါကျတော့ဒီနေ့ကျတော့ဟိုတရင်သာဆိုအရင်တော့တရင်
ကိုနေဦးလေးခဏကရေးတဲ့တရင်ကိုကျွန်တော်သိချင်ပါလေကိုနေဦးလေးရေးတဲ့တရင်က Facebook ပေါ်မှာ
Facebook
ကပါရလာပြ
ီဟုတ်ကဲ့အခဲအခဲဖြစ်တယ်ပေါ့နော်
ကိုနေဦးလေးခဏက
သူတို့သိဖို့လိုပါ
ကိုနေဦးလေးကိုကျွန်တော်မေးချင်တာကကိုနေဦးလေးကိုမေးချင်တာကကိုနေဦးလေးပြောနေတဲ့တရင်က DVB တရင်ဌာနကလွှင့်တဲ့တရင်လား Facebook မှာရေးလူတူးချင်းကရေးတဲ့တရင်လား
Facebook မှာရိုက်တင်တာပါဗျာ
ဟုတ်ကဲ့အဲ့ဒါတော့ဒါကတော့သူ Facebook မှာကတူးချင်းသုံးဆွဲပိုင်ခွင့်ရှိတော့တဲ့တရင်မီဒီယာရဲ့ကတင်ပြတာတော့မဟုတ်ပါဘူးတူးချင်းရဲ့အမြင်တွေကရေးသားဝင်ရှိနေတော့ Facebook လို့လူမှုကွန်ရက်ဒီမှာတော့တူးချင်းအမြင်တွေကတော့အကုန်လုံးကတော့ရှိနေပါတယ်ဒါကတော့ဟိုသတင်းမီဒီယာတွေတင်ပြအောင်မဟုတ်ပါဘူးကျေးဇူးပါကိုနေဦးလင်းနောက်တစ်ခါကိုတက်ခိုင်ရှိပါလားခင်ဗျာကိုတက်ခိုင်စနေမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာခုနကသတင်းမီဒီယာရဲ့ဒီဟိုသူတို့ကိုပြည်သူလူထုကယုံကြည်မှုမရှိတဲ့သူတို့ရှင်နာရက်တီကိုခင်းရင်လာတယ်ခင်းရင်လာတာကိုဟိုကိုရဲ့အမောက်ကို defend လုပ်ဖို့တကူဆိုရအောင်ဖိထောင်းတဲ့ပုံတော့ပြဆိုရလွတ်လပ်ခွင့်ပေးဘူးတာငွေတွေလောက်ထားတော့တင်မကောင်းဘူးချင်းနေနောက်ပြီးကြတော့ကျွန်တော်မေးချင်တာကပါသတင်းမီဒီယာလွတ်လပ်ခွင့်တို့အိန္ဒိယနိုင်ငံတွေမတရုတ်နော်ဗီယက်နမ်စင်ကာပူဆိုရင်တို့တဲ့သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေသူတို့ချမ်းသာနေရပဲဒါကြနိုင်ငံဖုံးပြတဲ့ဖို့သတင်းမီဒီယာလွတ်လပ်ခွင့်ကတကယ်ပဲလိုအပ်သလားဟောအတိုင်းတာတစ်ခုတည်းလိုအပ်မယ်ဒါမျိုးအခုတော့ယူကြီးပါဖိထောင်းလောက်အောင်တော့မလိုအပ်ဘူးချင်းနေနောက်ကြတော့ငင်းငိုင်းပဲဆိုဟိုကိုလံဘီယာနိုင်ငံမှာသူတို့ငင်းငိုင်းလို့ဖို့ရေးသူတို့ဒီတဘုံဖက်တဲ့ဆူအခွန်မှာဒီချူဝနိုင်ငံတော့သွားပြီးတော့သတင်းမီဒီယာကိုအတိအကျပြောနေသူတို့ကဆင်းနေတယ်အောင်မြင်သွားတယ်မြန်မာပြည်ရဲ့တရင်နေထားကြဘလို့ပြောလို့ဖြစ်တယ်ဆိုတော့ sensitive ဖြစ်တဲ့သကလုံးမျိုး highlight လုပ်ပြီးတော့တည်တယ်မလားလူတွေစိတ်ဝင်စားအောင်လေတာမှုတွေအများကြီးပြတယ်ဟိုမခဏနေမခဏတော့သကလုံးမျိုး highlight လုပ်ပြီးတော့တင်းမိတယ်ဟိုဒါတို့ရရုံကျူတအားကင်းမဲ့နေတယ်ထင်တယ်ပြည်သူလူထုကြမှာဒီတရင်မိကြောက်ရုံကျူမှုပြောရတယ်အဲ့ဒီဟာကိုစဉ်းကျင်မှုလိုတယ်လေကျွန်တော်မြင်နေဟုတ်ကဲ့
ဟုတ်ကဲ့ကိုတက်ခိုင်ကျေးဇူးပါပါခင်ဗျာကျွန်တော်နောက်ထပ် thread ရှိတူလှည့်ပေးကြပါတယ်ကိုတန်းမောင်ဆွေးနွေးမြင်းမြန်းလို့ရပါတယ
်ဟုတ်ကဲ့တရင်မိရောသူတို့ကဘာလို့ကြောက်နေလဲဆိုတော့ကြောက်တဲ့လူကစိတ်အာဏာရှင်ပါပဲသူတို့ကဟိုကိုယ်အလုံးတို့ကိုလောက်တာပဲကြည့်လေသူတို့ဘာလာနိုင်ငံတော်ပြန်လှုပ်ဝဲချက်ဆိုနိုင်ငံမျိုးလှုပ်ဝဲချက်ကဘာလို့တာတော့သူတို့ကလူနေသူကိုဖိနှိပ်ဖို့အတွက်လားတိုင်းရင်းသားတွေကိုဖိနှိပ်ဖို့အတွက်လားအဲ့ပုံမှာသူတို့ကအမှန်ကောင်သတင်းမပေးနိုင်ကြတာနောက်ဒီတော့တောင်ဆန်းစုကြည်လက်ထက်မှာလည်းဒီသတင်းမီဒီယာတွေကဘလို့ဟိုပေါက်ပေါအောင်လုံးနိုင်တယ်သူတို့ပြောင်းလဲအောင်ဘယ်လိုလုံးနိုင်လဲဆိုတာသူတို့လည်းသိပါတယ်အဲ့ဒါတော့သတင်းမီဒီယာရဲ့အားနည်းချက်ပါအားနည်းချက်လို့မပြောပါဘူးလို့လောလောဆယ်သူတို့ပိတ်ထားတာတွေကိုဒါဖွင့်ပြဖို့တော့ပါပဲဟုတ်ကဲ့
ဟုတ်ကဲ့ကုသမောင်ကျေးဇူးပါခင်ဗျာကျွန်တော်ကုသလွန်ဇောင်းထက်ကိုပြန်ပြီးလှည့်ပေးကြပါလေခုနကတော့ရှင်သုံးဆွေးနွေးသွားတဲ့ချိန်မှာအမြင်နှမျိုးရှိပါတယ်ပထမတစ်ပြေတော့သတင်းမီဒီယာတွေအခုလိုပိတ်ဆို့ထားတဲ့ပတ်သက်လို့လက်မခံတဲ့အပိုင်းရှိသလိုပဲတစ်ဖက်မှာသတင်းမီဒီယာတွေကိုနိုင်ကရည်သွေးအားနည်းတာကိုထောက်ပြပါလေကိုနေဦးလင်းကနောက်တစ်ယောက်ကတော့ကုသက်ခိုင်ကတော့သတင်းမီဒီယာတွေဘက်ကလက်ရှိအစိုးရကိုဖိထောင်းနေတယ်လို့ပဲလက်ရှိဒီမိုဆီပြောင်းလဲမှာသတင်းမီဒီယာလူလက်ခွဲအဲ့လောက်လူပေါ့မလားသူရဲ့တန်တရားမိကုန်းလည်းရှိပါတယ်ကိုတာလွန်ဆောင်ထက်ဒါနဲ့ပတ်သက်လို့ဖြေပြီးစေချင်ပါတယ်
ပထမပြောချင်တာကတော့တတိယရာသီဆိုတကယ်တော့လေဟိုပြည်သူလူထုနဲ့တူအမြဲတမ်းရည်ခဲ့တာကအဲကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ဒါစစ်အာဏာရှင်တခြားလုံးဒီတတိယတွေနဲ့လေဟိုအာဏာရှင်တွေရဲ့ရုပ်မာရဲ့တို့တွေရဲ့ဟလာတိုင်းပြည်ပေါ်မှာတတ်တဆတ်ဆတ်လုပ်ခဲ့တဲ့ဟာဒီတတိယရာသီတွေရပဲဒီအတွင်းထဲမှာထောင်ချခံတန်းချခံပြီးတော့တကယ်ကိုအလုံးလုံးခဲ့တာပဲအဲ့လိုအလုံးလုံးခဲ့တဲ့အတွက်ကြောင့်လေဒါတတိယချက်လက်တွေရပြီးတော့ဒီလူတွေကအမြဲတမ်းနိုင်ငံကြီးလူချားပြီးတော့တက်ကြွနေတာပေါ့နော်အဲ့တော့ဒီမီဒီယာကြီးလူရလားဆိုတော့ဒီမီဒီယာဆိုရင်ဗဲဖြစ်တယ်ဆိုလို့ဘာကြောင့်လဲဆိုတော့အာနာရသွားတဲ့အစိုးရကြီးမှန်မြတ်ဟာတကယ်လေဒီလူတွေအတွက်မမှန်ကန်ကအလုံးလုံးကမလုပ်ဘူးလားဆိုတာကိုကျွန်တော်ကဟိုစောင့်ကြည့်လို့ပါဒီမီဒီယာရဲ့ဟိုစောင့်ကြည့်မှုရှိမှပဲဒီလူတွေကသိနေတာအဲ့တော့အစိုးရဆိုတာကတော့သူ့ရဲ့အစိုးရရဲ့ဝါဒကိုဖြတ်နေအစိုးရရန်ညာပဲအဲတို့ကတော့သုံးပါပေါ့ဒီအစိုးရရဲ့ဝါဒဖြတ်နေပုံလည်းသူလုံးကြပါအောင်အဲ့တော့ဒီမိုကရေစီလို့အခံထားပြီးတော့ဟလာဒီမီဒီယာတွေလွတ်လပ်ခွင့်မပေးဘူးဆိုတာဒါဒီမီဒီယာမှာရှက်ဖို့ပေါ့ဒီလိုရတယ်ပေါ့နောက်တစ်ခုကဒီမီဒီယာရဲ့အခြေသွင်းနှိမ့်ကြတယ်ဆိုတာကျွန်တော်တို့အခြေသွင်းနှိမ့်ကြတယ်ဆိုတာကျွန်တော်တို့လည်းလွတ်လပ်ချက်တွေရှိတာအမှန်ပါပဲသို့တော်လည်းပဲဒီမိုကရေစီအစိုးရတည်းအနေနဲ့ဒီလိုဒီမိုကရေစီရဲ့အခြေခံထောက်တိုင်ဖြစ်တဲ့ဒီမီဒီယာတွေရှင်းသာလာအောင်ပြန်လို့လာအောင်ပို့ပြီးတော့အားကောင်းအောင်မြင့်ကြပြီပို့ပြီးတော့ဟိုအစစ်တမ်းမြင့်တင်အောင်သူတို့မှာတာဝန်ရှိတယ်။ဒါကြောင့်တာဝန်ရှိရတယ်ဆိုတော့ဒီမီဒီယာတွေဆိုတာပြည်သူလူထုကိုတရားနာပေးမယ်အဲဈာကန်နေပြီဆိုရဲဟိုလက်ခံမှုတွေအဲ့ဒါမျိုးနဲ့မအားလို့ဝေဖန်နေရတယ်မအားလို့တိုက်ခိုက်နေရတယ်မအားလို့လုပ်တာတွေလည်းလိုက်ဝေဖန်နေရတယ်အဲ့လိုစိတ်မျိုးနဲ့ကြည့်နေသလိုရှိရင်နိုင်ငံကပြေးကြပါတယ်ဒီလိုစီခဏတွေကြွားနေတာမဟုတ်ပါဘူး။နောက်ကြောင်းပြန်ပြီးတော့အရင်အရင်အစိုးရဖြစ်ခဲ့စစ်အာဏာရှင်ဆန္ဒသဘောထားအတိုင်းပေါ့နောက်ကြောင်းပြန်လှည့်နေတဲ့အဘရာမီဖြစ်တယ်လို့ထင်ကြပါတယ်
။ဟုတ်ကဲ့ကိုတာလုံးကျေးဇူးပါကျွန်တော်ကိုစိန်ဝင်းကိုလည်းဒီခုနကတော့ရှင်ကြီးဆွေးနွေးသွားခြင်းနဲ့ပတ်သက်ပြီးတော့ကိုစိန်ဝင်းရဲ့သဘောထားကိုလည်းတုံ့ပြန်ပြန်ဆွေးနွေးစီခြင်းပါလေ။ခုနကျွန်တော်ပြန်ကောက်ဝိုင်းကိုနေဦးလင်းကတော့သတင်းမီဒီယာရဲ့အရေးသွေးကိုမိကုန်းထုတ်ပါတယ်။ကိုတက်ခိုင်ကတော့သတင်းမီဒီယာတွေကအစိုးရကိုဖိများထောင်းနေလားလက်ရှိဒီမိုစီအပြောင်းလဲကာလမှာအစိုးရကိုနားလည်ပေးတင်နေဆိုတဲ့အမြင်ပေါ့နော်။နောက်ကိုတမ်းမအောင်တော့ထောက်ခံပြီးတော့ပြောပါရဲသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့တုံ့ပြန်ဆွေးနွေးချက်သိချင်ပါတယ်။
သူတို့ပြောသားတယ်ဒီမှာနောက်တစ်ခုရှိသေးတယ်အဲ့ဒါတော့ဘာလဲဆိုတော့ philosophy ပေါ့နော်ဒီသတင်းမီဒီယာလွတ်လပ်ခွင့်မရှိရင်လည်းတိုင်းပြည်ဖွံ့ဖြိုးနိုင်လားဆိုတာပေါ့နော်ဟုတ်ကဲ့အဲ့ဒါတော့ကိုကျွန်တော်ဖြေပါမယ်နံပါတ်၁ချက်ကသတင်းမီဒီယာတွေရဲ့အရေးသွေးပေါ့အရေးသွေးအေးကျဆင်းတာဟုတ်ပြီသတင်းကဟိုကျွန်တော်တို့ပထမဆုံး fact ကိုပြောမယ်အဲ့ဒီဒီ fact ကတော့ဒီသတင်းမီဒီယာတွေအရေးသွေးလည်းမလည်းကြဆင်းမှုရှိတယ်။ဟိုအရေးသေးဟိုကနိုင်ပါမှုရှိတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီအရေးသေးနိုင်ပါတာကိုဝန်တာလို့မရဘူး။ဝန်ဘယ်သူမှမဝန်တာသင်ဘူး။ဒါပေမဲ့ဒီသတင်းမီဒီယာတွေရဲ့အရေးသေးနိုင်ပါတာတိုင်းပြည်ရဲ့ညွန်ကိန်းတစ်ခုပဲလေ။တိုင်းပြည်ရဲ့နိုင်ပါမှုတစ်ခုပဲ။အဲ့တော့ဒီအရေးသေးတွေမြင့်တက်အောင်ကျွန်တော်တို့တွေအကုန်လုံးဝိုင်းလို့ရမယ်။အဲ့ဒီမှာအစိုးရကစိတ်ခေါ်တာအင်ဗတ်တကယ်ဟိုပဲအရေးကြီးတဲ့ဟိုတဟိုစိတ်ခေါ်တာဖြစ်တယ်သူကနေပြီးတော့ပို့ပြီးတော့လုပ်နိုင်တယ်အစိုးရကလည်းဒါကိုငါတို့လုပ်မယ်အပြောင်းဟိုမြင့်တက်အောင်လုပ်မယ်ဆိုတဲ့စိတ်ရှိရတယ်နောက်ပြီးတော့အစိုးရကိုသတင်းမီဒီယာတွေကဝိုင်းထောင်းကြသလားသတင်းမီဒီယာရဲ့တာဝန်ကိုပြောလို့ရှိရင်အစိုးရကိုထောင်းရပါတယ်အစိုးရကိုထောင်းမှသာလျှင်အစိုးရမှန်ကန်တာလုပ်ပါစေအစိုးရရဲ့အမှားတွေကိုတိုက်ကြည့်ရပါတယ်ထောက်ပြရပါတယ်နော်နောက်တစ်ချက်ကခုနကပြောလို့သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့တိုင်းပြည်ဖွံ့ဖြိုးနိုင်လားတိုင်းပြည်ချမ်းသာနိုင်လားပေါ့ sorry ကိုဖွံ့ဖြိုးတာမဟုတ်ဘူးတရုတ်တို့ဗီယက်နမ်တို့ဟိုဟိုစင်ကာပူတို့ထားပါပြောကျွန်တော်ပြောလို့ရှိရင်စင်ကာပူတာဟိုချမ်းသာပါတယ်ချမ်းသာလာပါတယ်မှန်ပါတယ်အဲ့ဒါကသတင်းမီဒီယာလွတ်လပ်ခွင့်နဲ့မဆိုင်ပါဘူးသို့တော်သတင်းမီဒီယာလွတ်လပ်ခွင့်အကြောင်းဆင်းရဲတာလည်းမဟုတ်ပါဘူးဘာလို့လဲကျွန်တော်တို့26နှစ်တာကာလဦးဟာဦးနေဝင်အစိုးရလက်ထက်နောက်ပြီးကျွန်တော်25နှစ်တာကာလစေဆိုရလက်ထက်နော်အဲ့ဒီဟာတွေကတရင်းသာလူလက်ခွင့်စိတ်သုံးတဲ့ကာလတွေပါကျွန်တော်တို့တိုင်းပြည်ချမ်းသာမှုမရှိပါဘူးချမ်းသာခြင်းနဲ့ဖွံ့ဖြိုးမှုနဲ့လည်းမဆိုင်ပါဘူးကျွန်တော်တို့ပြောနေတာကဖွံ့ဖြိုးမှုကိုပြောတာဖွံ့ဖြိုးမှုဆိုတာလူတွေရဲ့အဲပျော်ရွှင်မှုကိုပါပါပါတယ်အသိဉာဏ်ပွင့်လင်းမှုတွေကိုပါပါပါတယ်အဲ့တော့တရင်ချက်လက်တွေမှန်မှန်ကန်ကန်ရလို့ရှိရင်မှန်မှန်ကန်ကန်ပေးနိုင်လို့ရှိရင်လူတွေက ဆုံးဖြတ်တဲ့နေရာတွေမှာမှန်ကန်မှုတွေဖြစ်နိုင်ပါတယ်အဲ့ဒါကြောင့်မလို့သတင်းမီဒီယာလွတ်လပ်ခွင့်ဆိုတာလိုအပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ချိန်သိမ့်ပြရတော့ဒီ sub sensor ရှင်းနဲ့မေးချင်ပါတယ်အရင်ဆုံးကုသလုံးဆောင်တက်ကိုမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်အာနာပိုင်ဒီကလည်းခုနကဖမ်းလာစီးလာတဲ့ကန့်သက်တာတွေရှိတယ်နောက်တစ်ဖက်မှာလည်းခုနကကြားခဲ့ရတဲ့အတိုင်းလူလူအားလုံးတော့မဟုတ်ပါဘူးလူလူချို့ရဲ့အမြင်မှာသတင်းမီဒီယာနဲ့ပတ်သက်လို့ဒီရခိုင်ရေခင်းကိစ္စတွေဖြစ်စီရှားကိစ္စတွေဖြစ်စီမှာအမြင်ဆောင်လာရရှိပါတယ်ဒီလိုအခြေအနေကြောင့်ရင်းရှိသားတည်ဆက်မှုတွေမှာကိုယ့်ကိုအကန့်အသတ်တွေများရှိသွားကြလားအထူးဖြစ် subsensorship ပေါ့မြန်မာနိုင်ငံထဲမှာကုသလွန်ဆောင်ထည့်ရဲ့အမြင်သိကြပါလား
subsensorship ကအခုဆိုပိုလို့အောင်ဖြစ်တယ်ကျွန်တော်တို့မှာအဲ့လိုမျိုးလက်ဆိုင်လေးဆိုင်ကြီးတွေဖြစ်ဖြစ်ဟလာအစိုးရတဲ့ဘာလို့ဟာအကြောင်းမျိုးကြီးတွေဖြစ်ဖြစ်စစ်တပ်ရဲ့ဆိုင်တိုင်းကြီးတွေဖြစ်ဖြစ်ဟလာဟိုတိုင်းမှာလက်နက်တိုင်းတွေအတက်တက်တွေသတိကြီးတွေဖြစ်ဖြစ်အများအားလို့ကိုယ့်အကူချိန်ဆနေတယ်အခုရေးလိုက်တဲ့သတိလို့ကြောင်းမျိုးကိုအချင်းအောင်လို့ကိုယ့်ရဲ့အဲဟိုအပေါ်ရနေပါလေအချိန်ကြီးရောက်နိုင်တဲ့အခါကျတော့ဟိုဒီဘင်းဌာနရဲ့အော်ငါတို့ဒါထောက်ကြရတယ်လို့ယူရမယ်လို့ဟိုယူဆမှာမယ်ကလေငါတို့တော့စော်ရဟငါတို့တော့စော်ကားရဟဆိုပြီးတော့ဟိုတုံ့မမျိုးလုံးတက်ပြီးတော့ဟိုဒုက္ခပြီးနိုင်တဲ့ကာလဆိုတော့ကျွန်တော်တို့စတ်တန်နဲ့ရှိတာပြူပြီးတော့ကြည့်ပါလေအရင်စာပေပြည်ပြည်ကာလကစာပေပြည်ပြည်ကထုတ်လိုက်လို့ရှိရင်သူကဘာမှမဖြစ်တော့ဘူးလေသူကတော့စာပေပြည်ပြည်ရှိတော့တဲ့အချိန်မှာပုပ်ပုပ်ကိုစံစာလောက်ရတာအရင်ကတော့ပါပို့ပြီးတော့ဖြီးအားများပြီးတော့ပို့ပြီးတော့ဟိုပေါ့နော်စွန်စားရတဲ့ဥထားမျိုးပေါ့လေ
ဟုတ်ကဲ့
အဲ့လိုမျိုးဥထားမျိုးရရှိရတယ
်ဟုတ်ကဲ့ကျွန်တော်ကုစင်မှုကိုနောက်ဆုံးမေးချင်ပါလေသတင်းလွတ်လပ်ခွင့်မြန်မာနိုင်ငံမှာအခြေအနေကျဆင်းတဲ့ဒီအခြေအနေကိုပြန်ပြီးတော့ဟိုပြန်တက်လာနိုင်အောင်လို့ပေါ့နော်ဘာလို့ဆောင်ရွက်တင်လဲအာဏာပိုင်ဖွဲ့စည်းဖြစ်စီသတင်းမီဒီယာတွေကိုထိုင်ဖြစ်စီကျွန်တော်တစ်မိနစ်လောက်တော့ချိန်ရပါတယ်
နံပါတ်1ချက်ကတော့ဟိုအနာပိုင်ဖွဲ့စည်းအနေနဲ့အစိုးရကဟလာကျွန်တော်တို့တင်မီဒီယာလွတ်လပ်ခွင့်ကိုမျက်နှိုးရပါတယ်ဟိုတင်စာတွေရဲ့အားနည်းချက်ကိုမပြောရပါဘူးတင်စာတွေရဲ့အားနည်းချက်ကိုဝန်နေတတ်ရပါတယ်အဲ့တင်စာတွေအားနည်းချက်ကိုကိုယ်ကမြင့်တင်လာအောင်တင်လွတ်လပ်ခွင့်နဲ့ပြရပါတယ်နောက်အမှန်တရားကိုဟိုမျက်ကွယ်မပြုရပါဘူးအမှန်တရားကိုမျက်ကွယ်ပြုလို့ရှိရင်ကိုအလှည့်ကိုရောက်ပါတယ်နော်ကိုတိုင်အမှန်တရားဟိုအတွက်ကိုခိနှိမ်မှုတွေတန်းခံရပါတယ်အစိုးရတွေမှန်ပါတယ်ကျွန်တော်တို့အခုဆိုရှယ်မီဒီယာခေတ်မှာအစိုးရကိုဟိုဝေဖန်တာတွေပိုတိုးလာတယ်ဒါပေမဲ့အရင်ဆုံးနေရာလဲဝေဖန်တာတွေကရှိပါတယ်ဆိုရှယ်မီဒီယာပေါ်မဟုတ်လို့မတက်တာပဲရှိပါလားအဲ့တော့ကျွန်တော်တို့ဒီဘက်မှာလဲကျွန်တော်တို့သတင်းစာဆရာတွေဒီသတင်းစာသမားတွေကလဲအစိုးရကိုဝေဖန်ပြီးရောဆိုပြီးတော့ဟိုအတလွတ်ကြီးချနေပြီးရောဆိုပြီးတော့လုံးလို့မရပါဘူးလုံးတဲ့ဟာလဲအ ਨੇ စုပဲရှိပါတယ်ကျွန်တော်အမြင်ကတော့အများကြီးကတော့ဟိုစူးစမ်းပြီးတော့သွားနေကြတာ
ဟုတ်ကဲ့
အဲ့တော့ဒီတက်ပို့ပြီးတော့ဖြည့်ဆည်းဖို့ပဲရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်အလီလိုက်အစီအစဉ်ချိန်ဆစ်သွားလို့ပါပါဝင်ဆွနေပြီးတဲ့ကုသလွန်ဆောင်ထက်နဲ့ကုစိန်ဝင်းကျွန်တော်တို့ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်အလီလိုက်အစီအစဉ်ကိုဆက်နားခွင့်ပေးပ
ါကုသညအစီအစဉ်ထုတ်လင်းပေးခဲ့တဲ့ဒိုင်အလီလိုက်ဆွနေကအစီအစဉ်ဖြစ်ပါတယ်ရှင်အခုအင်္ကာညထိတ်တန်းရနေတဲ့သတင်းချင်းချုပ်ကိုကုကြော်ကြော်သိန်းကပြောပြပေးပါဦးမရှင်
တိုင်းစစ်ဌာနချုပ်၅ခုမှာပြစ်ခတ်ရက်ဆဲထားတာကိုဇွန်လ30ရက်နေ့အထိထပ်ပြီးတော့တိုးမြင့်ရဆိုင်သွားမယ်ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကမကြခင်အချိန်ပိုင်းအတွင်းကပဲသတင်းထုတ်ပြန်ပါတယ် KIA TNLA နဲ့ MNDAA အဖွဲ့တွေကတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်တဲ့အထိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်ပြီးတော့ဆွေးနွေးဆောင်ရွက်နိုင်ရေးအပြစ်ခတ်ရဆဲရေးကာလကိုထပ်ပြီးတိုးမြင့်ပေးဖို့တောင်းဆိုတဲ့အတွက်ထာဝရငြိမ်းချမ်းရေးရရှိစေဖို့ဦးတည်ပြီးအခုလိုရက်ထက်တိုးလိုက်တာဖြစ်တဲ့ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေ၊အရှေ့မြောက်တိုင်းစစ်ဌာနချုပ်နယ်မြေ၊အရှေ့ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေ၊အရှေ့အလယ်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေနဲ့ကြရီကန်ဒေသတိုင်းစစ်ဌာနချုပ်နယ်မြေတွေမှာစီရေးဆိုင်ရာလှုပ်ရှားမှုအလုံးကို2018ဒီဇင်ဘာ21ရက်နေ့ကနေအေဒီလ30ရက်နေ့အထိရက်ဆိုင်ထားတဲ့အတွက်အဲဒီကာလဒီကနေ့ကုန်ဆုံးချိန်မှာပဲနောက်ထပ်2လထပ်တိုးလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်လည်ပို့ဆောင်ရေးမြန်မာနိုင်ငံကိုစီအောင်ပြောဆိုပေးဖို့ဘင်္ဂလားဒေ့ရှ်ကရုရှားကိုတိုက်တွန်းထားပါတယ်။ဗင်နီဇွဲလားနိုင်ငံကာရာကတ်စ်မြို့တော်မှာအာဏာသိမ်းမှုကြိုးစားမှုတစ်ခုဖြစ်နေတယ်လို့ဗင်နီဇွဲလားဆိုရှယ်လစ်အစိုးရကဒီကနေ့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာခိုလုံခွင့်လျှောက်ထားတာနဲ့ဆိုင်တဲ့လုံထုံးလုံနည်းတွေကိုပြောင်းလဲလုပ်ဖို့သမ္မတဒေါ်နယ်ထရန့်အစိုးရကကြိုးစားနေပါတယ်။အဲဒီအထက်မှာခိုလုံခွင့်လျှောက်လာတွေတင်တဲ့အခါအခကြေးငွေပေးဆောင်ရမယ်တတ်မှတ်ချက်လည်းပါဝင်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြော်ပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကမဆုမုံဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစစွန်ကိုအသံလွှင့်ခြင်းပြပခြင်းည10နာရီကနေ17နာရီထိလိုင်းနိုမီတာ16 19တို့ကနေနားဆင်နိုင်ပါတယ်ရှင် VOA သောတာရှင်ညနေတကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.